Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်မတ်လ3ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တော်ရချင်းအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီးပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားပေါ်ပုံပြင်းထန်တဲ့ပိတ်ဆို့အရေးယူမှုအသစ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကဗိုလ်ထုနေမှာတင်းကျပ်ချင်းချွတ်ထဲချမှတ်လိုက်ပါတယ်အီရန်နိုင်ငံမှာ IS စစ်သွေးကြောအဖွဲ့လှုပ်ရှားမှုလှုပ်ဆောင်တယ်လို့တန်တရားရှိသူတို့ကိုအမေရိကန်အထူးစစ်ဆေးတူတပ်ဖွဲ့တွေကဖမ်းဆီးရမိခဲ့ပါတယ်။မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းကတပ်ဖွဲ့တွေကြောင့်ဒေသခံအရသာပြည်သူတွေထိခိုက်နေနိုင်ရတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရင်ပူပန်ကြောင်းကုလသမဂ္ဂကပြောပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နေတင်ပြပေးပါမှာခင
်ဗျ။ဟုတ်ကဲ့ကောင်းပါပြီခင်ဗျ။အဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလှော်လေးမှာဆိုရင်တော့ကုလသမဂ္ဂအဖွဲ့ကြီးကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဗာများစိုးရိမ်နေပါသလဲ
။ The United Nations has expressed deep concern over rising tensions and armed clashes in northern Shan state.which are having a direct and negative impact on the civilian population.
ကုလသမဂ္ဂမှုချုပ်ရဲ့ပြောခွင့်ရတူဖြစ်တဲ့ Frank Hug ပြောဆိုချက်ပါရှမ်းပြည်နယ်မြောက်ပိုင်းစစ်ဆောင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့သတင်းတော်မှာအပြည့်စုံကြားကြရမှာဖြစ်ပါတယ်။အဲ့ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မကြာခင်တက်တန်းကုံဆုံတော့မယ့်အစိုးရလက်ထက်2015ခုအတွင်းမှာလူခွင့်ရတိုးတက်မှုတွေကိစ္စနဲ့နောက်ပြီးတော့ NLD အစိုးရအသစ်ပေါ်ပေါက်လာတဲ့အခါမှာပုံမူအားကောင်းတဲ့အနာဂတ်ဘဝအခြေအနေတွေကိုတိုးတက်လာလိမ့်မယ်ဆိုပြီးတော့တိုင်းရင်းသားလူမျိုးစုတွေကမျှော်လင့်နေကြတဲ့အကြောင်းသူရဥရှိမန်းခေါင်းဆောင်တဲ့ဥပဒေရေးရာအထူးလေလာစစ်စစ်တုံးသက်ရေးကော်မရှင်ကိုပြည်ထောင်စုအဆင့်ပြောင်းပြီးတော့ဖွဲ့စည်းလိုက်တဲ့အကြောင်းနဲ့အမေရိကန်သမ္မတလောင်ရွေးချယ်ပွဲ Super Tuesday ရဲ့အခြေအနေတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပက်ထိန်တပ်ဒုံးကျည်တိစောက်တဲ့အစီအစဉ်တွေကိုပြစ်မှတ်ထားတဲ့ပုံမပြင်းထန်တဲ့ပိတ်ဆို့ရေးယူမှုအသစ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကဗိုလ်ထုနေမှာတခဲနဲ့အတည်ပြုလိုက်ပါတယ်။မြောက်ကိုရီးယားဟာ21ရာစုနှစ်အတွင်းနျူကလ িয়ার ဆန်တပ်မှုပြုလုပ်ခဲ့တဲ့တခုတည်းသောနိုင်ငံဖြစ်ကြောင်းတကယ်ဆိုမြောက်ကိုရီးယားနျူကလ িয়ার ဆန်တပ်မှုကိုတစ်ကြိမ်နဲ့မဟုတ်ဘဲ၄ကြိမ်တောင်ပြုလုပ်ခဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကမဲခွဲဆုံးဖြတ်ပြီးလုံခြုံရေးကောင်စီကိုပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူ့ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ့်အစားနျူကလ িয়ার နဲ့ပယ်ထိန်တပ်ဒုံးကျည်တိစောက်ရေးလုပ်ငန်းတွေကိုသာဒီဇိုင်းမမအာယုံဆိုင်လုပ်ဆောင်ခဲ့တယ်လို့လည်းအမေရိကန်သမ္မတကြီးကပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆန်တပ်ဖောက်ခွဲမှုနဲ့တာဝန်ပြည့်ဒုံးကျည်နောက်ဆုံးပြစ်လွတ်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့လုံခြုံရေးကောင်စီကပုံထုံးနေမှာအခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားကလည်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအင်ပြီတော်မှာကြိုဆိုလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အန်ဒီရများတဲ့ဒီအစီအစဉ်ကိုဆွန့်လွတ်ပြီးကိုလူမျိုးတွေအတွက်ကောင်းမွန်တဲ့လမ်းကြောင်းကိုရွေးချယ်တဲ့နဲ့ဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကမြောက်ကိုရီးယားကိုတင်းကျပ်တင်းကျပ်ထဲပြတ်သားရှင်းလင်းစွာအသိပေးလိုက်တာဖြစ်ကြောင်းသမ္မတဥပမာကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်မြောက်ကိုရီးယားရဲ့တရားဝင်နျူကလ িয়ার ဆန်တပ်မှုနဲ့လက်နက်တွေတိုးပြီးထုတ်ဖို့အတွက်ကြိုးပမ်းမှုတွေအတွက်အရေးယူတန်းခတ်မှုနောက်ထပ်အသစ်ချမှတ်ဖို့ကုလသမဂ္ဂရဲ့မဲခွဲဆုံးဖြတ်ချက်နဲ့အညီအမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားပေါ်မှာကျေပြန့်တဲ့အရေးယူဒဏ်ခတ်မှုတွေကိုတည်ထောင်ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်9ဦးနဲ့အဖွဲ့အစည်း12ခုတို့အပေါ်မှာအရေးယူဒဏ်ခတ်မှုတွေချမှတ်လက်ကြောင်းအမေရိကန်နိုင်ငံခြားရေးနဲ့ဗန်ဒိုင်းဝန်ကြီးဌာနတွေကဗိုလ်တဖူးနေမှာကြေညာလိုက်ပါတယ်။ပြစ်မှတ်ထားအရေးယူမှုတွေထဲမှာမြောက်ကိုရီးယားအနုမျိုးစွန့်ရင်လုပ်ငန်းဝန်ကြီးဌာနနဲ့အမျိုးသားကာကွယ်ရေးကော်မရှင်တို့ပါဝင်ပါတယ်။အခုကြေညာခဲ့တဲ့ကုမ္ပဏီအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုအလုံးကိုချိတ်ပိတ်ထားမှာဖြစ်တဲ့အပြင်သူတို့နဲ့လည်းဘဲအမေရိကန်ကုမ္ပဏီကမှစီးပွားရေးလုပ်ဆောင်ခွင့်မရှိပါဘူး။ကုလသမဂ္ဂနဲ့အမေရိကန်တို့ရဲ့အခုလိုလက်တွဲချိုးဖောက်မှုကမြောက်ကိုရီးယားကိုပြတ်သားတဲ့သတိပေးသတင်းစကားပားလိုက်တာဖြစ်ကြောင်းလည်းအမေရိကန်ဘန်ဒိုင်းဝန်ကြီးဂျက်ကပ်လီကပြောပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်နေကြတဲ့ကိုယ်စားလှယ်လောင်းနေအနေနဲ့အင်္ဂါနေ့ကကျင်းပခဲ့တဲ့ Super Tuesday မဲပေးရွေးချယ်မှုတွေကနေကြော်လွန်ပြီးလာမယ့်သတင်းပတ်နှစ်ပတ်အတွင်းပြည်내ပေါင်းတရာစင်ကျော်နဲ့အမေရိကန်အုပ်ချုပ်မှုအောင်မှာရှိနေတဲ့ဒေသတွေမှာကျင်းပဖို့ရှိတဲ့ပြည်내အစိုးရကဥဆောင်ပြုလုပ်တဲ့ Primary တွေနဲ့ပါတီတွေကနေဥဆောင်ပြုလုပ်တဲ့ Caucus ကိုယ်စားလှယ်လောင်းရွေးချယ်မှုတွေကိုအာရုံပြောင်းဆောင်ရွက်နေကြပြီဖြစ်ပါတယ်။အဲဒီရွေးကောက်ပွဲနဲ့ရွေးချယ်မှုတွေပြီးရင်လက်ရှိအချိန်ထိဝင်ရောက်ရှင်ပြန်နေတဲ့ကိုယ်စားလှယ်လောင်းအရေးအတွက်လည်းရော့ကျသွားနိုင်ပါတယ်။ Democratic ပါတီက Hillary Clinton နဲ့ Republican Party က Donald Trump တို့နှုတ်ဟာလဲအရေးပါတဲ့ပြည်နယ်တွေမှာအင်္ဂါနေ့ကအနိုင်ရလိုက်တဲ့အတွက်သူတို့ပါတီအသီးသီးရဲ့သမရကိုယ်စားလှယ်လောင်းဖြစ်လာရေးကိုပုံမခံမြဲသွားစေပါလေ။အင်္ဂါနေ့ကကျင်းပခဲ့တဲ့ Super Tuesday ဟာတရက်ထဲမှာပြည်နယ်အများဆုံးတပြိုင်တည်းကျင်းပတဲ့နေ့လည်းဖြစ်ပါလေ။ Democrat တွေအတွက်ကြီးမားတဲ့ရှင်ပြိုင်မှုကတော့ရှေ့သတင်းပတ်အတွင်း Michigan ပြည်နယ်မှာကျင်းပမဲ့ရွေးကောက်ပွဲပဲဖြစ်ပါတယ်။အဲ့ဒီပြည်နယ်မှာလူဦးရေထူထပ်လွန်းတဲ့အတွက်ဇူလိုင်လမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအတွက်ကိုယ်စားလှယ်ပေါင်း148ဦးရရှိနိုင်မှာဖြစ်ပါတယ်။ Republican တွေဘက်ကတော့ကိုယ်စားလှယ်အရေးအတွက်အများပြားရရှိနိုင်တဲ့ Ohio နဲ့ Florida ပြည်နယ်တွေမှာမတ်လ15ရက်နေ့ကျင်းပမဲ့ပါတီတွင်ရွေးချယ်မှုတွေပြီးရင်သမရကိုယ်စားလှယ်လောင်းအရေးအတွက်ရော့ကျသွားနိုင်တယ်လို့ဆိုပါတယ
်။ Iran နိုင်ငံမှာ IS တွေးကြွအဖွဲ့လှုပ်ရှားမှုတွေလှုပ်ဆောင်သူလို့တန်လျာရှိသူတူကို American အထူးစစ်ဆင်ရေးတပ်သားတွေကဖမ်းဆီးရမိခဲ့တယ်လို့ American ကာဝေးဌာနအရာရှိတွေကဗိုလ်တပ်ဦးနယ်မှာပြောပါတယ်။ဒါဟာ IS တွေကိုပြစ်မှတ်ထားဖြိုခွင်းမဲ့ American တပ်ဖွဲ့တွေအီရန်နဲ့ဆီးရီးယားမှာလုပ်ငန်းစတင်ခြင်းကစပြီးပထမဆုံးဖမ်းဆီးမှုတစ်ခုလည်းဖြစ်ပါတယ်။တရင်ချက်လက်တွေထောင်လန်းရယူနိုင်ရေးအတွက်စီးနင်းမှုတွေလုပ်ဖို့ IS ထိပ်ပိုင်းခေါင်းဆောင်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ဒီဖွဲ့ကိုဆက်လွတ်တာဖြစ်ပါတယ်။အခုဖမ်းဆီးရမိသူကို American တပ်ဖွဲ့တွေကစစ်ဆေးမင်းမြန်းနေပြီးရပ်ပိုင်းအတွင်းမှာပဲသူကိုအီရတ်အရာရှိတွေရဲ့လက်ထက်ကိုပြန်လည်လွှဲပြောင်းပေးမယ်လို့လည်းမျှော်လင့်ရတဲ့အကြောင်းအရာရှိတွေကပြောပါတယ်။ဖမ်းမိသူတွေကိုခဏပဲထိန်းချုပ်ထားမှာဖြစ်ပြီးအီရတ်အာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့အရှေ့လယ်ပိုင်းဒေသ American စစ်ဆင်ရေးအတွက်ကုတ်ခဲ့တဲ့အဖွဲ့ပြောခွင့်ရကပြောပါတယ်။အခုချိန်ထိတော့ American တပ်ဖွဲ့ရဲ့ဝင်ရောက်စီးနှင်းမှုတွေကိုလျှို့ဝှက်ထားတာဖြစ်ပြီးဖမ်းဆီးမှုမှန်ရဟာရှစ်ဆက်ပြီးသူတို့လုံဆောင်မဲ့လုပ်ငန်းတွေအတွက်အကာအကွယ်ပေးနိုင်မှုဖြစ်တယ်လို့ဆိုပါတယ်။ Syrian နိုင်ငံတွင် American တပ်တွေဝင်ရောက်ပြီး IS တပ်မှအဘူဆာယစ်ကိုအသေးမိပြီးသူ့စနီးကိုဖမ်းမိခဲ့ပြီးတဲ့နောက်မှာစစ်ဆေးမင်းမြတ်မှုတွေကနေ IS ခေါင်းဆောင်ပိုင်းနဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်လက်တွေကိုသိလာရတဲ့နောက်ပိုင်းအီရတ်မှာအခုလိုပြတ်မှတ်ထားဖြိုခွင်းမဲ့တပ်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ဒေသခံအရသာပြည်သူတွေထိခိုက်နေနိုင်ရတဲ့အခြေအနေနဲ့ပတ်သက်ပြီးလွန်စွာဆွေးနွေးပြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရုံးကပို့ထူးနေမှာကြီးညာချက်ထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS SSC လို့ခေါ်တဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNLA တအောင်းပလောင်လူမျိုးရေးတပ်ဖွဲ့တို့အကြားပြီးခဲ့တဲ့လကဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေထောင်ပေါင်းများစွာရှိနေသလိုဒေသခံတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေရှိနေတာနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရကြောင်းကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Renata Luke Desalian ကမလနေ့ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာရန်ဟတ်ကပြောဆိုလိုက်တာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်9000နီးပါးအိမ်မပြန်နိုင်ကြသေးပဲရှိနေပြီးလက်နက်ကန်ပဋိပက္ခမှာပါဝင်သူအဖွဲ့အစည်းအားလုံးအနေနဲ့ပြဿနာကိုညှိနှိုင်းတဲ့နည်းနဲ့ဆွေးနွေးအဖြေရှာကြဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းစာရှင်းလင်းပွဲအတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ်။
အင်ဒိုနီးရှားကစူမထရာကျွန်းရဲ့တချို့နေရာတွေမှာဗုဒ္ဓဘုနေကပြန်မြေဒိန်ငလျင်လှုပ်ခတ်ခဲ့အပြင်မြေဒိန်ငလျင်လှုပ်ခတ်ခဲ့တဲ့အတွက်ဆူနာမီသတိပေးချက်တွေချက်ချင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အန္တရာယ်ကျရောက်နိုင်တဲ့အဆင့်လွန်မြောက်သွားချိန်ထိတိသာထင်ရှားတဲ့ပျက်စီးမှုထိခိုက်ဒဏ်ရာမှုတွေမရှိခဲ့ပါဘူး။လူတို့ချို့တေဆုံးမှုရှိတယ်လို့ဆိုပေမဲ့ဂျာကာတာမြို့သားကယ်ဆယ်ရှာဖွေအေဂျင်စီကအရာရှိတူပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြပေမဲ့ဆူမထရာအနောက်ဖက်ကမ်းတစ်လျှောက်ညအချိန်ရောက်နေတဲ့အတွက်အသေးစိတ်အချက်လက်တွေကိုတော့မသိရသေးဘူးလို့ဆိုပါတယ်။
တောင်တောင်ပင်လယ်ပြင်တွင်နေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသအနီးကတန်တာကြောက်တန်းနားမှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကတင်မောတွေလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကတွေ့ရှိခဲ့တယ်လို့ဖိလစ်ပိုင်အစိုးရအရာရှိတွေကပြောကြားလိုက်တဲ့အတွက်အဲ့ဒီတန်တာကြောက်တန်းတွေကိုတရုတ်တို့ကသိမ့်ပိုက်ထိန်းချုပ်ဖို့ကြိုးပမ်းမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါတယ်။စပရလီကျုံးစုတွေအနီးကဂျက်ဆွန်တန်တာကြောက်တန်းတွေနားကိုတရုတ်ကတင်မော9စီးလောက်အထိဆီလွတ်ခဲ့တယ်လို့ဖိလစ်ပိုင်တို့ကပိုင်ဆိုင်ကြောင်ပြောဆိုထားတဲ့အဲ့ဒီကျုံးစုဒေသရဲ့အုပ်ချုပ်ရေးမှူးယူဂျနီယိုဘီတိုအိုနွန်းကပြောပါတယ်။အဆိုပါတင်မောတွေဟာဗုဒ္ဓဘုနေ့မှာအဲ့ဒီဒေသမှာမရှိကြတော့ဘူးလို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကပြောပါတယ်။တောင်တင်နေတဲ့ဖိလစ်ပိုင်တင်မောကိုဆွဲတယ်ပေးဖို့အတွက်တောင်တုပ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသကိုအဲ့ဒီတင်မောတွေကိုဆေးလွတ်ခဲ့ခြင်းဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနကပြောပါတယ်။တောင်တုပ်ပင်လယ်ပြင်တွင်ဒေသအတော်များများကိုတရုတ်ကပိုင်ဆိုင်ကြောင်ပြောဆိုထားတာဖြစ်ပြီးအဲ့လိုကြေညာထားတဲ့ဒေသတွေဟာထိုင်ဝမ်ဖိလစ်ပိုင်ဗီယက်နမ်မလေးရှားနဲ့ဘရူနိုင်းတို့ကပိုင်ဆိုင်ကြောင်ပြောဆိုတဲ့ဒေသတွေနဲ့တူနေတာဖြစ်ပါတယ်။
ကမ္ဘာပတ်လန်ဒန်ရေပောင်း340ကျန်နေထိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူး Scott Kelly နဲ့ရုရှားကအာကာသယာဉ်မှူး Mikhail Koenigo တို့နှစ်ဦးဟာကမ္ဘာမြေပေါ်ကိုချောချောမောမောပြန်ပြီးရောက်လာပါပြီ။ရုရှား Soyuz အာကာသယာဉ်က Kerry နဲ့ Koenigo တို့နှစ်ဦးအပြင်နောက်ရုရှားအာကာသယာဉ်မှူးတူဖြစ်တဲ့ Sergey Volkov ကိုပါတည်ဆောင်လာတာဖြစ်ပါတယ်။ Soyuz ဟာ ISS အပြည့်ပြည့်ဆိုင်အာကာသစခန်းကထွက်ခွာလာပြီး၃နာရီကြာဗုဒ္ဓဟူးနေ့မနေ့စောစောမှာမြေပြင်ပေါ်ညှဉ်းညံတာတာဆင့်သက်ခဲ့တာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
ကိုဇော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တူကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားကြတာဖြစ်ပါတယ်။အခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ဒေသခံအရပ်သားတွေထိခိုက်နစ်နာနေရတဲ့အခြေအနေတွေပတ်သက်ပြီးတော့လွန်စွာစိုးရိမ်ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရုံးကဗဟုထုနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့ဒုက္ခသည်9000နီးပါးအိမ်မပြန်နိုင်ကြသေးပဲရှိနေစေဖြစ်ပြီးလက်နက်ကင်ပြည်ပခါမှာပါဝင်သူတွေအဖွဲ့အစည်းတွေအားလုံးအနေနဲ့ပြဿနာကိုငြိမ်းချမ်းတဲ့နည်းနဲ့တွေ့ဆုံဆွေးနွေးဖြေရှာကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုမန္နန္ဒချမ်းကပြောပြပါလိမ့်မယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS SSA လို့ခေါ်တဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNLA တအောင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့တို့ကြားပြီးခဲ့တဲ့လဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်ထောင်ပေါင်းများစွာရှိသလိုဒေသခံတွေပေါ်လူခွင့်ချုပ်ဖောက်မှုတွေရှိနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်ရကြောင်းကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Renata Locke Dizelian ကမက်လာ၂ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတွင်းရဲမှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကအခုလိုပြောဆိုခဲ့ပါတယ်
။ The United Nations has expressed deep concern over rising tensions and armed clashes.
ဒေသခံအရပ်သားတွေပေါ်ဓာတ်ရိုက်ဆိုးကျိုးတွေကြုံနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတင်းမာမှုတွေနဲ့လက်နက်ကင်ပြည်ပခန့်တွေပေါ်ကုလသမဂ္ဂအနေနဲ့အလွန်ဆိုးရိမ်ကြောင်းပြောကြားလိုပါတယ်။မကြသေးခင်ရက်တွေအတွင်းတိုက်ခိုက်မှုတွေရောပါသွားတဲ့အတွက်တချို့လူတွေအိမ်ပြန်နိုင်ကြပေမဲ့စစ်ဆောင်ဒုက္ခတွေ3400လောက်ကြောက်မဲမြို့နယ်အတွင်းမှာရှိနေစေဖြစ်သလိုနန်းခမ်းမြို့နယ်ထဲမှာလည်း12000လောက်ခိုးထုံနေရစေဖြစ်ပါတယ်။အစိုးရရဲ့တခြားတက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့အတူကုလသမဂ္ဂကယ်ဆယ်ရေးပစ္စည်းနဲ့အကူအညီတွေပေးနေပါတယ်
။ဒီတော့အတွင်းမှာပဲမြန်မာအစိုးရတပ်တွေဘက်ကရှမ်းပြည်မြောက်ပိုင်းကြောက်မဲနမ်ဆန်နမ်ခမ်းကုတ်ခိုင်စတဲ့ဒေသတွေမှာဖေဖော်ဝါရီလ23ရက်နေ့လောက်ကစလို့တက်အင်အားတွေအလုံးကြီးနဲ့တိုးပြီးချလာတာကြောင့်တိုက်ပွဲတွေတကြော့ပြန်ပြင်းထန်လာမှာကိုဒေသခံတွေကြားစိုးရိမ်နေကြတာပါမြန်မာစစ်တပ်ဘက်ကအခုလိုတက်အင်အားတိုးချက်ပြီးထိုးစစ်တွေရှိန်မြင့်လာရင်တော့တိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့ TNLA တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမဲကျော်ကအခုလိုပြောပါတယ
်လက်ရှိနေဆိုင်ရေးကိုဆောင်ရွက်နေတဲ့လုပ်ငန်းတွေအနုအန်တန်းမရှိအောင်ဝန်ကျွန်တော်အတော့နဲ့ဆိုတော့ကျွန်တော်ရှောင်မယ်ရှောင်လို့မရလည်းမလဲမတော်ရှိဘူးမရှောင်လို့ရှိတော့ကျွန်တော်တိုက်ပွဲတော့ပြည့်ရမယ်ကျွန်တော်ထင်တာတော့အစိုးရရတုံးမဖြစ်ရှိလာတော့မှငါနဲ့နေလာတော့မဟုတ်ဘူးအစိုးရကပြောင်းမှသူတက်လို့မဖြစ်ပြအောင်ဖန်တီးရည်ယူ
ဒါပြင်းနဲ့ခန့်ဒေတာတဝိုင်းမှာမြန်မာစစ်တပ်ရဲ့အင်အားလုံးရင်းနဲ့တိုးချဲ့လာနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်ပြီးတော့ဒုက္ခသည်တွေအခုထက်ပိုများလာမှာကိုဒေသခံတွေကြားမှလည်းစိုးရိမ်နေကြတာပါဒါကြောင့်လက်ရှိပဋိပက္ခတွေကိုငြင်းချဲ့တဲ့နီးနဲ့အတက်နိုင်ဆုံးဆွေးနွေးအဖြေရှာကြဖို့ကိုမစ္စတာဟတ်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်
The UN reminded all parties to armed conflict in Myanmar that they are bound to uphold their legal obligations to respect
the ပြည်ပခန့်မှာပါဝင်သူအားလုံးအနေနဲ့လူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့တာဝန်ရှိတယ်ဆိုတာကိုသတိပေးလိုပါတယ်ဒီနေရာမှာအရသားတွေကိုကာကွယ်စောင့်ရှောက်တာပြည်ပခန့်ဖြစ်ရာဒေသကထွက်ပြေးသူတွေဘေးအန္တရာယ်ကင်းကင်းသွားခွင့်ပြုဖို့လူသားချင်းစာနာမှုအကူအညီတွေရရှိနိုင်ဖို့အရသားတွေထိခိုက်မှုမရှိအောင်တက်နိုင်သမျှနီးလန်းတွေနဲ့ကြိုးပမ်းကြဖို့လည်းလိုအပ်ပါတယ်။ဒါအပြင်ပဋိပက္ခမှာပါဝင်သူတွေအားလုံးအနေနဲ့အတက်နိုင်ဆုံးထိန်းထိန်းတိမ့်တိမ့်ဆောင်ရွက်ကြဖို့နဲ့ပဋိပက္ခကိုငြင်းငြင်းချမ်းချမ်းဖြည့်ရှင်းနိုင်အောင်အတိပယ်ပြည့်ဝတဲ့တွေးဆုံဆွေးနွေးမှုတွေပြုလုပ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုပါတယ်
။ဒါအပြင်မြန်မာနိုင်ငံကိုမကြသေးခင်ကတွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးရဲ့ညွှန်ကြားရေးမှူးဂျွန်ကင်းရဲ့အင်္ဂါနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေနဲ့တိုက်ပွဲတွေအတွင်းမှာမြေမြုံမိုင်းအုံပြုနေတာတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်ကြောင်းကိုထည့်သွင်းပြောဆိုထားပါတယ် တချိန်တည်းမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပြားဟာလည်းမြန်မာနိုင်ငံကိုဒီရက်ပိုင်းသွားရောက်ခဲ့ပြီးတော့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးမကြခင်အစိုးရတည်ဖြစ်လာတော့မဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့သိရပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့ NLD အစိုးရတက်လာတဲ့အခါပြည်တွင်းငြိမ်းချမ်းရေးနဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အပါအဝင်တိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးတို့ကိုတိုင်းရင်းသားတွေနဲ့အတူလက်တွဲပြီးတော့လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။မနာရချမ်းပြောသွားတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်တိုင်းရင်းသားနဲ့ပတ်သက်တဲ့သတင်းတော်တစ်ပုဒ်ကိုဆက်ရမယ်ဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းပြည်အာဏာကိုလွှဲပြောင်းရယူဖို့ပြင်ဆင်နေတဲ့အချိန်မှာပဲတိုင်းပြည်အတွင်းကတိုင်းရင်းသားလူမျိုးစုတွေဟာအနာဂတ်မှာကောင်းမွန်တဲ့ဘဝအခြေအနေတွေငြင်းချမ်းမှုတွေရရှိလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းစစ်တပ်ကအစိုးရအပြောင်းလဲဖြစ်ခံနေမှာသူတို့ရဲ့ဥစ္စာလွှမ်းမိုးမှုရော့ကြမတော့အောင်လှုပ်ဆောင်တာတွေတွေ့နေရတယ်လို့မြမအကြီးလိလာသူတွေကထောက်ပြပြောဆိုနေကြပါတယ်။မြစ်ကြီးနားမြို့ကနေစတီဗ်စတန်ဖို့ဒ်သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံအတွင်းကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း2,000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။တိုင်းရင်းသားလူမျိုးစုအများအပြားကတော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့တိုင်းပြည်အတွင်းဩဇာကြီးမားလာတဲ့စစ်တပ်အကြားငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ပေးမယ်လို့ကတိပြုထားတဲ့ဒေါအောင်ဆန်းစုကြည်အပေါ်သူတို့ရဲ့မျှော်လင့်ချက်တွေကိုစုပုံထားကြပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိတဲ့ဒုက္ခသည်စခန်းအတွင်းကဒါဖိုးဟာသူမရဲ့ကလေး၃ယောက်ကိုကြိရှုဆောင်ရှောက်နေရတဲ့အတွက်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခွင့်မရခဲ့ပါဘူး။အခုတော့ KIA ကချင်လွတ်မြောက်ရေးတပ်မှတာဝန်ထမ်းဆောင်နေတဲ့သူမရဲ့ခင်ပွန်းအိမ်ပြန်လာနိုင်မဲ့ရက်ကိုလက်ချိုးဆောင်နေပါတယ်
။ရမုံစာပြောကြောင့်ကိုဤအန်တင်ရင်မှုရေပိုကားတဲ့ကျပြောလူငါလာရင်ဝတင်းနာ
နိုင်ငံရေးပြဿနာတွေပြည်လဲသွားပြီးတော့ကိုရွာကိုပြန်နိုင်မဲ့ရက်ကိုကျမတို့မျှော်လင့်ဆောင်ဆိုင်နေပါတယ်။ကျမမျိုးသားကလည်းတစ်နှစ်မှတစ်ခါပဲအိမ်ကိုပြန်လာလို့ရတယ်။ပြီးတော့အပြင်မှာအလုတ်ထွက်ရှာရမယ်ဆိုရင်လေကျမကလေးတွေကအရန်ငယ်လွန်းနေတော့အဲ့ဒါကလည်းအဆင်မပြေပြန်ဘူးကျမတို့ကိုစောင့်ကြည့်နေဖို့လိုအပ်တယ်လေ
ဒါပေမဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးအတွက်လှုပ်ဆောင်နေမှုတွေကတိုင်းရင်းသားတွေအချင်းချင်းကြားတွေးကွဲအောင်လှုပ်ဆောင်နေသလားဆိုပြီးဝေဖန်သူတွေကမေးခွန်းထုတ်နေကြပါတယ်ရှမ်းပြည်နယ်ထဲမှာဆိုရင်လေတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက်မှာလက်မှတ်ရေးထိုးခဲ့တဲ့ရှမ်းလက်နက်ကိုင်အဖွဲ့နဲ့တခြားလက်နက်ကိုင်အဖွဲ့စည်းတွေအကြားတိုက်ပွဲတွေဖြစ်နေပါတယ်မြန်မာစစ်တပ်ကလက်ရှိကျင့်သုံးနေတဲ့နည်းပြဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကစစ်တပ်ကအုံပြူလာတဲ့ဗျူဟာနဲ့ကွာခြားမှုမရှိဘူးလို့မြန်မာပြည်ရကြွန့်ကျင်သူဗတ်တလနာကပြောပါတယ်
။ The military is fighting a kind of proxy war. They don't really want to be seen as, you know, attacking this group themselves. So they are using one
မြန်မာစစ်တပ်ဟာစစ်ပွဲကိုလူသားထုဆင်နွှဲနေတယ်လို့ကျွန်တော်ထင်ပါတယ်။စစ်တပ်ကသူတို့ကိုယ်တိုင်ဝင်တိုက်နေတယ်လို့အထင်မှားရအောင်ပလောင်တပ်ဖွဲ့ကိုတိုက်ခိုက်ဖို့အတွက်တခြားရှမ်းလက်နက်ကိုင်အဖွဲ့တခုကိုဂျာခန်အဖြစ်အုံပြူပြီးသူတို့လိုချင်တဲ့ပုံစံရအောင်လုပ်ခိုင်းနေတာပါ။ဘာဖြစ်လို့လဲဆိုတော့စစ်တပ်ကလိုချင်တာကအပိသအောင်ပွဲပဲဖြစ်ပါတယ်။စစ်တပ်ကအဲ့ဒီအဖွဲ့တွေပေါ်အောင်ပွဲခံချင်လို့ပါ။
တိုက်ပွဲတွေဆက်လက်ဖြစ်ပွားသလိုပဲ2008ခုနှစ်ဖွဲ့စည်းပုံကလည်းစစ်တပ်ကအသာစီးရအောင်ရေးဆွဲထားတဲ့အပေါ်စိုးရိမ်မှုတွေရှိနေတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုကလက်နက်တွေကိုဆက်လက်စုကင်ထားကြဆဲဖြစ်တယ်လို့ TNL တောင်အောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကပြောခွင့်ရတာပါလာကပြောပါတယ
်။ They are like independent organization.They are not controlled by the parliament, not controlled by the government. They are independent.
စစ်တပ်ဟာတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုလိုပါပဲ။သူတို့ကိုလွတ်တော်ကလည်းထိန်းချုပ်ထားတာမဟုတ်တလို့အစိုးရကလည်းထိန်းချုပ်ထားတာမဟုတ်ပါဘူး။သူတို့ဟာတီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စဟာ NLD အတွက်အကြီးမားဆုံးစိန်ခေါ်မှုကြီးပဲဖြစ်ပါတယ
်။ကိုကွန်ဆန်ဟာကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။သူကအစိုးရအပြောင်းအလဲပြုလုပ်ခန်းဒီမှာစစ်တပ်အနေနဲ့သူ့ရဲ့ဩဇာအရှိန်အဝါပိုကြီးအောင်လှုပ်ဆောင်လာနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုပါတယ်။
ကျွန်တော်အမြင်ကတော့ဒီစစ်တပ်ကနေပြီးတော့ပေါ့နော်သူတို့မှာအကြံသာရှိမှာပဲသူတို့နိုင်ငံရဲ့အကြံသာရှိမှာရှိတဲ့အချိန်ကသူတို့ခါတိုင်းတွေ့ခဲ့တယ်လို့ပဲဒီ UPWC နဲ့အတမှာတွေ့ခဲ့တဲ့ဟာကသူတို့အကြံသာတွေနဲ့ပတ်သက်ဆိုတော့သူတို့ဒီရာလောက်တာပေါ့ leverage ပုံမြအောင်သူတို့လုပ်ယူရတဲ့ဟာရှိတယ်ရှိရဆိုတော့ဥပမာအခုဆိုရင်ရောအစိုးရနဲ့ပတ်သက်မှာသူတို့တောင်းဆိုချက်တွေရှိမှာဆိုတော့ဒီအကုန်လုံးရေပူရအားဖြင့်အကုန်လုံးလက်ခံတာပဲလက်ခံတော့အခုအစိုးရနေပြီးတော့အများကြီးလှုပ်လာတဲ့အချိန်မှာ NLD အစိုးရနေပြီးတော့အပေးကြီးလှုပ်လာတဲ့အချိန်မှာတိုင်းရင်းသားတွေလှုပ်လာတဲ့အချိန်မှာသူတို့မလိုချင်တဲ့ဟာတွေကတော့သူတို့ commit မလုပ်အောင် undermine လုပ်မယ်လို့ကျွန်တော်အမြင်မြင်တာပေါ့
စစ်မှန်တဲ့ပြည်တွင်းညီညွတ်ရေးပေါ်ပေါက်လာဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရကြားအပြစ်ခတ်ရစဲရေးသဘောတူညီချက်လက်မှတ်ရေးထိုးလိုက်ုံနဲ့ပြီးဆုံးသွားတာမဟုတ်ဘဲအဲ့ဒီသဘောတူညီချက်ကိုစစ်တပ်ကလက်တွေ့ လိုက်နာဆောင်ရွက်ခြင်းရှိမလားဆိုတဲ့အပေါ်မှာအများကြီးမူတည်နေတာကြောင့် NLD အစိုးရအနေနဲ့ဒီကိစ္စကိုတဟဇာတာမြအောင်ဘလို့ကင်တွယ်သွားမလဲဆိုတဲ့အချက်ကအရေးကြီးတယ်လို့ကိုကွန်ဆန်းကပြောပါတယ
်ပါကစ္စတန်နိုင်ငံဆိုရင်စစ်တပ်ကတူဟာတူအာဏာတစ်ခုတရားရှိတယ်အဲ့ဒါဆိုနိုင်ငံခြားကနေပြီးတော့အမေရိကန်အစိုးရဖြစ်ဖြစ်ဗဲအစိုးရဖြစ်ဖြစ်စစ်တပ်ကိုရောတမျိုးအနေနဲ့ပါဆိုတကယ်အာဏာတည်ရှိတဲ့အာဏာတည်ရှိနေတဲ့နေရာတနေရာဆိုတော့သူလက်ခံရတယ်ဆိုတော့စစ်တပ်ကိုရောသူတို့ကနေပြီးတော့ engage လုပ်တယ်ပါကစ္စတန်စစ်တပ်ပေါ့နော်ဒါအဲ့ဒီထုံနီးတူပဲဒီအစိုးရကိုရောသူတို့ကနေပြီးတော့ရှင်းကတ်တယ်နှစ်မျိုးနဲ့လုပ်ရတာပေါ့ကျွန်တော်ပမာပြီးတော့အဲ့လိုပဲလုပ်ပါလိမ့်မယ်လို့ထင်တယ်အဲ့ဆို NLD အစိုးရတော့ဒီနှစ်ခုကိုဘလို့ခိုင်တယ်မလို့ဆိုတော့အဲ့ဒါအကြီးဆုံးပဲအရင်ကြီးရောအဲလုပ်လိုက်မယ်ဆိုရင်ရောဟိုဘက်ကိုချို့နာပေါ့နော်ကျွန်တော်ရဲ့စိုးရင်သာရောတာပဲငင်းချမ်းရအစိုးရနဲ့ပြီးတော့အစိုးရကိုအစားချုပ်ချုပ်လိုက်တာဟုတ်ပါရဲ့ဒါပေမဲ့စစ်တပ်ကနေပြီးတော့အဲ့ဒါကို follow through လုပ်လာဆိုတော့အဲ့ဒါအရင်ကြီးမေကွန်းအကြီးဆုံးရှိတာပါလား
လက်ရှိအခြေအနေမှာတော့အားလုံးက NLD ဘာလုပ်မလဲဆိုတဲ့အပေါ်မှာစောင့်ကြည့်နေကြပြီးထောင်ပေါင်းများစွာသောစစ်ဘေးရှောင်ဒုက္ခသည်တွေဘယ်တော့ကိုယ်အိမ်ကိုရာကိုပြန်နိုင်ကြမလဲဆိုတဲ့အချင်းကိုမျှော်လင့်ဆောင်ဆိုင်နေကြပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတောက် Steve Stanford ရဲ့သတင်းလွှာကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်သောတာရှင်များခင်ဗျာသူရဥရှိမဥက္ကဋ္ဌဖြစ်ဥဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရများလေးလာစမ်းစစ်သုံးသက်ရေးကော်မရှင်ကိုပြည်ထောင်စုအဆင့်ဖွဲ့စည်းဖို့အတွက်မနေ့ကပြည်ထောင်စုလွှတ်တော်မှကန့်ကွက်သူမရှိအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီကော်မရှင်ဟာပထမအကြိမ်လွှတ်တော်တက်တန်းမှပြည်သူလွှတ်တော်အဆင့်သာရှိပြီးတော့အခုဒီကြိမ်ကြားမှပြည်ထောင်စုလွှတ်တော်အဆင့်အဖြစ်အတည်ပြုလိုက်တာဖြစ်ပါတယ်အပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖေဖော်ဝါရီလ4ရက်နေ့ကဒုတိယအကြိမ်ပြည်သူ့လွှတ်တော်မှဖွဲ့စည်းခဲ့တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသက်ရေးကော်မရှင်ကိုပြည်ထောင်စုအဆင့်ပြဋ္ဌာန်းဖို့မတ်လ1ရက်နေ့ကကန့်ကွက်သူမရှိပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါတယ်။ဒုတိယအကြိမ်ပြည်သူ့လွှတ်တော်ကဖွဲ့လိုက်တဲ့ကော်မရှင်မှာတော့အရင်ပြည်ထောင်စုလွှတ်တော်နိုင်ကဟောင်းသူရဥရှိမန်းကိုဥက္ကဋ္ဌအဖြစ်ခန့်အပ်ထားပြီးအဖွဲ့ဝင်အများစုဟာသူရဥရှိမန်းနဲ့နီးစပ်တဲ့ပုဂ္ဂိုလ်တွေဖြစ်ကြပါတယ်။ပြည်သူ့လွှတ်တော်အဆင့်ကော်မရှင်ကနေအခုလိုပြည်ထောင်စုအဆင့်အတည်ပြုပြဋ္ဌာန်းလိုက်တာဟာလွှတ်တော်နှစ်ရလုံးရဲ့ဥပဒေရေးရာကိစ္စရပ်တွေကိုပုံမထင်းချောင်းလာနိုင်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ရင်ကပြောပါတယ
်။ဒီကော်မရှင်ထဲမှာပါတဲ့သူတွေကတောင်းရမှုတွေကသက်ဆိုင်ရာဝန်ကြီးဌာနတွေကိုခေါ်ယူပြီးတော့မှကြားနာလို့ရတဲ့ကိစ္စတွေရှိတယ်ဆိုတော့နောက်ဒီကော်မရှင်ရဲ့ဥက္ကဋ္ဌကလည်းအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်ဖြစ်တဲ့အတွက်ဒီကော်မရှင်ကအင်အားကောင်းအောင်လူတွေကိုတစုတဝေးတဲ့စုစည်းထားတဲ့ဖွဲ့စည်းလို့အဲ့လိုပဲမြင်တယ်ဗျာအဲ့ဒီတော်တော်ပို့ပြီးတော့မှဥပဒေရေးရာကိစ္စတွေနဲ့လွတ်တော်ကိုခင်းကြောင်းနိုင်တဲ့ကိစ္စပို့အားကောင်းလာနိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ပထမအကြိမ်လွတ်တော်တက်တန်းမှာတော့ဒီကော်မရှင်ကိုပြည်သူ့လွတ်တော်မှာပြဋ္ဌာန်းထားပြီးအဲ့ဒီအချိန်တုန်းကတော့ဥရှိမန်းရဲ့သားဦးတိုးနိုင်မန်းနဲ့ဥပဒေပညာရှင်အများစုကဆောင်ရွက်ခဲ့ကြတာပါသူရဥရှိမန်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်ချိန်တုန်းကဖွဲ့စည်းခဲ့တဲ့ကော်မရှင်ဖြစ်တယ်လို့သူရဥရှိမန်းစိတ်ကြိုက်ဖွဲ့စည်းထားတဲ့ကော်မရှင်ဖြစ်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒါအပြင်ပြည်သူ့လွှတ်တော်ဥပဒေပြဋ္ဌာန်းရေးကိစ္စရပ်တွေမှာလည်းဒီကော်မရှင်ကရေးပါခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီချိန်တုန်းကပြည်သူ့လွှတ်တော်မှာပဲဆောင်ရွက်ခဲ့တာဖြစ်ပြီးမြို့သားလွှတ်တော်မှာတော့တီးခြားကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ခဲ့ကြတာပါ။လက်ရှိမှာတော့ဒီကော်မရှင်ကိုပြည်ထောင်စုလွှတ်တော်မှအတည်ပြုပြဋ္ဌာန်းလိုက်တာနဲ့ပတ်သက်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပဲခူးတိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်၄ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကအခုလိုပြောပါရယ
်ဒီရဲဒီဥပဒေတွေကိုလေးလာစမ်းစစ်သုံးသပ်ပြီးတော့ပြင်ဆင်တင်တာပဲဖြစ်တင်တာအတစ်ပြန်ပြဋ္ဌာန်းနိုင်ပြဋ္ဌာန်းတင်တာတွေကိုလုပ်မှာပေါ့နော်ဒါပေမဲ့သူတို့ကတခုတူရတာကတော့သူကပြည်ထောင်စုလွှတ်တော်တို့ပြည်သူ့လွှတ်တော်တို့အမျိုးသားလွှတ်တော်တို့နဲ့အဲကနေပြီးတော့မကင်တွေတဲ့တချို့ဟာတွေလည်းဒီမှာပါမှာပေါ့နော်အဲ့ဒီဘောမျိုးပေါ့ဒါပေမဲ့ကျွန်တော်တို့လောက်ရမယ့်ဟာတော့ရှင်းပါတယ်ဒီနိုင်ငံလူနိုင်ငံသားအကျိုးအတွက်ပဲလုပ်ပါပဲလေ
ဒီကော်ပိုရှင်ဟာတည်ဆဲဥပဒေတွေကိုလေးလာစမ်းစစ်သုံးသပ်ပြီးပြင်ဆင်ရေးပယ်ဖျက်ရေးအသေးပြဌာန်းရေးတွေကိုပြည်အောင်စုလွှတ်တော်နိုင်ကပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်ဥက္ကဋ္ဌတွေကနေတဆင့်သက်ဆိုင်ရာလွှတ်တော်တွေကိုတင်ပြရမှာဖြစ်ပါတယ်ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့ဒေါက်တာဝင်းမြတ်အေးပြောတာက
ပြည်အောင်စုလွှတ်တော်မှာပဲဒီဟာကိုတစုတစည်းတဲ့လောက်ထားတာပို့ပြီးတော့လုပ်ငန်းဆောင်ရွက်တဲ့နေရာမှာပို့ပြီးတော့ထိရောက်ဖို့လေဒါကတော့ဒီဟာရှင်းရှင်းလေးပဲဒီရွယ်ချက်ကတော့ပို့ပြီးတော့ထိရောက်ဆောင်ရွက်နိုင်မယ်လို့ယူဆပြီးတော့အဲ့လိုတပောင်းနဲ့လုပ်လိုက်တာလေ
ပြည်အောင်စုလွတ်တော်ဥပဒေရေးရာနဲ့ထူးကိစ္စရများလေးလာစမ်းစစ်သုံးသက်ရေးကော်မရှင်ရဲ့တက်တန်းဟာတနှစ်တက်တန်းဖြစ်ပြီးတော့လုပ်ငန်းတာဝန်ဆောင်ရွက်မှုအခြေအနေအရလိုအပ်ရင်တက်တန်းတိုးနိုင်တာလည်းဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်နိုင်ငံကကော်မရှင်ရဲ့တက်တန်းကာလအတွင်းမှာအဖွဲ့ဝင်တွေကိုတင့်လျော်သလိုပြင်ဆင်ဖွဲ့စည်းနိုင်တယ်လို့ဥပဒေတွေမှာပြဋ္ဌာန်းထားပါတယ် ဒီကော်မရှင်ကိုပြောင်းစုအဆင့်ပြဋ္ဌာန်းလိုက်တာကြောင့်ပြည်သူ့လွှတ်တော်မှဖွဲ့စည်းထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုတော့မတ်လ၁ရက်နေ့မှာဖြတ်သိမ်းလိုက်ပြီဖြစ်ပါတယ်။လက်ရှိအချိန်မှာတော့ဥက္ကဋ္ဌသူရဦးရှိမန်းအပါအဝင်အဖွဲ့ဝင်35ဦးနဲ့ဒီကော်မရှင်ကိုဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြသွားတာဖြစ်ပါတယ်။ VOA American တန်ကကြာသာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတဲ့ပုဂ္ဂိုလ်နားဆင်ကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးပါတီကြီးနှစ်ခုရဲ့သမ္မတလောင်းအမည်တင်သွင်းမှုရွေးချယ်ရမှာအရေးပါလာတဲ့ Super Tuesday မဲဆန္ဒပေးပွဲကြီးကပြီးဆုံးသွားပါပြီ။ရလဒ်အနေနဲ့ကတော့ Democrat Party က Hillary Clinton နဲ့ Republican Party ဘက်ကတော့ Donald Trump တို့ကအရေးပါတဲ့ပြည်နယ်တွေမှာအနိုင်ရရှိနေကြပါတယ်။ပြည်ပမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေကလည်းပြည်ပမှာရှိတဲ့အမေရိကန်တန်ယုံတွေမှာမဲပေးနေကြပါတယ်။ VOA သတင်းတောက် Jeff Caster ရဲ့သတင်းလွှာနဲ့ Steve Harmon ဘန်ကောက်မြို့ကနေပြပူထားတဲ့သတင်းလွှာတွေကိုပေါင်းစပ်ပြီးတော့ပြောပြရမယ်ဆိုရင်တော့ Super Tuesday လို့ခေါ်တဲ့တမနာလောင်းရွေးချယ်ပွဲရဲ့အရေးပါဆုံးနေ့မဲပေးပွဲမှာ Democratic Party က Hillary Clinton နဲ့ Republican Party က Donald Trump တို့ဟာပါတီတွေရဲ့တမနာလောင်းတွေအဖြစ်တင်မြှောက်ခံရဖို့အတွက်လေးတာနေကြပါတယ်။မီယာမီမှာပြုတ်လို့တဲ့ဒုတိယစုဝေးပွဲမှာ Republican Party အတွက်ထိတ်တန့်မှရောက်နေတဲ့ Donald Trump ရဲ့ကြွေးကြော်သံဖြစ်တဲ့အမေရိကန်နိုင်ငံကိုပုံမကြီးကျယ်ခန်းထားတဲ့တိုင်းပြည်ဖြစ်အောင်လုပ်ရမယ်ဆိုတဲ့အချက်ကို Hillary Clinton ကဝေဖန်ပြောဆိုလိုက်ပါတယ
် And we know we've got work to do. But that work is not to make America great again. America never stopped being great. We
ကျမတို့အနေနဲ့လှုပ်ဆောင်နေကြရမယ်ဆိုတာသိပါတယ်ဒါပေမဲ့ဒီလိုလုပ်ရမယ့်နေရာမှာအမေရိကန်နိုင်ငံကိုကြီးကျယ်ခန်းထားတဲ့တိုင်းပြည်ဖြစ်အောင်ပြန်လုပ်ရေမဟုတ်ပါဘူးအမေရိကန်နိုင်ငံဟာကြီးကျယ်ခမ်းနားအရေးပါမှုဟာဘယ်တော့မှရပ်မနေပါဘူးအမေရိကကိုကြစ်ကြစ်လစ်လစ်ဖြစ်အောင်ပြန်လုပ်ရမှာပါလစ်ဟာနေတဲ့နေရာတွေကိုပြန်ဖြည့်ကြရမှာပ
ါမစ္စတာဒေါ်နယ်ထရမ့်ကတော့မစ္စကလင်တန်ကိုဦးတည်ပြီးသူ့အနေနဲ့တိုင်းပြည်ကိုတစ်စီးတစ်လုံးနဲ့ဖြစ်အောင်စွမ်းဆောင်နိုင်ပါတယ်လို့ဖလော်ရီဒါပြည်နယ်မှာပြောဆိုသွားပါတယ်
I'm a unifier. I know people are going to find that a little bit hard to believe, but believe me, I am a unifier. Once we get all of this finished,
ကျွန်တော်ဟာစီလုံးညီညွတ်အောင်လုပ်သူဖြစ်ပါတယ်။လူတွေကယုံကြည်မှယုံလိမ့်မယ်လို့ကျွန်တော်သိပါတယ်။ဒါပေမဲ့ယုံကြည်ထားကြစမ်းပါ။ကျွန်တော်ဟာစီလုံးညီညွတ်အောင်လုပ်သူပါ။ဒါတွေပြီးပြီဆိုရင်တော့ကျွန်တော်ဟာ Hillary ကိုပဲဥတီပြစ်မှတ်ထားရတော့မှာပါ။သူ့ကိုရွေးချယ်လိမ့်မယ်လို့ယူဆလို့ပါ။ဒါကလည်းကြီးမားတဲ့ထင်မြင်ယူဆချက်ပါ။အရွေးခံရပါမလားဆိုတာကျွန်တော်မသိပါဘူး။
တချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုကနေမိုင်ပေါင်း 8,000 ကျော်အကွာအဝေးပစိဖိတ်သမုဒ္ဒရာနဲ့ထိစပ်နေတဲ့ဒေသမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေဟာဒီရွေးကောက်ပွဲမှာပါဝင်ပြီးတော့မဲပေးနေကြပါတယ်။ဒါဇင်ပေါင်းများစွာရှိတဲ့မှတ်ပုံတင်ထားကြပြီးသားပြည်ပမှာရောက်နေတဲ့အဖွဲ့အစည်းတွေကဒီမိုကရက်ပါတီရဲ့တမျိုးသားလုံးညီလာခံအတွက်ကိုယ်စားလှယ်ပေါင်း 73 ဦးကိုရွေးချယ်မဲပေးကြတာဖြစ်ပါတယ်။ဒီမိုကရက်ပါတီအတွက်မဲပေးသူဂလစ်ဟာကာဇူးကတော့
lot of places in the developing world they're fighting to have this opportunity and for me to
ပြောနေတဲ့ကဘာကြီးပေါ်မှာရှိတဲ့နေရာတွေအများပြားမှာရှိတဲ့သူတွေဟာဒီအခွင့်အရေးကိုရဖို့အတွက်ကြိုးစားနေကြရပါတယ်ဥမာပြောရရင်ကျွန်တော်အနေနဲ့ဒီအခွင့်အရေးအတွက်အချိန်လာဖြုံးရတာပါဒါဟာကျွန်တော်ဘက်ကလုံနိုင်တာကိုလုပ်တာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုရဲ့ပြင်ပမှာရောက်ရှိနေထိုင်ရသူအမေရိကန်နိုင်ငံသားတွေဟာ9တန်းခွဲလောက်ရှိပြီးတော့အဲ့ဒီရေးအတွက်ဟာဝါရှင်တန်ပြည်နယ်ကလူ့ရွေထက်ပိုးပြီးတော့များပါတယ်။သူတို့နေထိုင်ရာတိုင်းပြည်မှာမဲပေးစရာမရှိဖြစ်နေကြတဲ့ထိုင်းနိုင်ငံသားတွေကိုလည်း Super Tuesday လို့ခေါ်တဲ့အမေရိကန်သမ္မတလောင်းရွေးချယ်ပွဲရဲ့ထူးခြားတဲ့နေ့အကြောင်းသိရှိခန်းစားခွင့်ရအောင်အမေရိကန်တန်ယုံကဖိတ်ခေါ်ပြီးတော့တက်ရောက်စီခဲ့ပါတယ်။တန်ယုံရဲ့တန်မာကြီးတဦးအနေနဲ့လည်းနိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲရဲ့အဖြစ်အားပုံကိုရေးအရာသက်ဆိုင်မှုရှိနေတာပါ။ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်မာကြီး Glenn Davis က
All ambassadors around the world will once the election happens submit their resignations because it is up to the new president of the United States.
ဒီကဘွေကျင်းပါတဲ့အချိန်မှာတကဘာလုံးမှာရှိတဲ့အမေရိကန်သံမကြီးရဲ့အားလုံးဟာယာရုကနေနှုတ်ထွက်လွှာတင်သွင်းထားကြရပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီယာရုနေရာတွေကိုဘသူ့ကိုခန့်အပ်တဲ့နေဆိုတာသမ္မတအစ်စ်ကဆုံးဖြတ်နိုင်အောင်ဖြစ်ပါတယ်
။အဲ့ဒီလိုခန့်အပ်တဲ့အချိန်ကာလမတန်ခင်ဆိုင်းငံ့ထားတဲ့ကာလမှာစစ်တပ်ကအုပ်ချုပ်နေတဲ့ထိုင်းပြည်ရဲ့နိုင်ငံတော်ကတမ္မာကြီးတူအနေနဲ့ဒီမိုကရေစီရေးအတွက်ထောက်ခံပံ့ပိုးတဲ့တန်တမန်ပိုင်းဆိုင်ရာလှုပ်ဆောင်မှုတွေကိုဆက်လက်လုပ်ကိုင်နေမှာဖြစ်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာသူရရှင်နေအခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတင်းနေ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဆက်တာတွေနဲ့အတူ
နည်းနည်းလေးကြာနေတာကတော့အစိုးရတက်တန်းနာနေပြည့်တဲ့အချိန်နဲ့မတိမ်မရိမ့်မှဒီရွက်ောက်ပွဲတွေကျင်းပပေးဖို့လိုတယ်ဥပမာအစိုးရတက်တန်းက
ပတ်စဉ်မြမအရေးတုံးသက်ချက်အစီအစဉ်ကိုပြန်လည်ပြီးတော့တင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာပါအဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုကြားကြရပါမယ်ဥကြော်စံသားကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ခစ်လက်သမိုင်းလမ်းကြောင်းစင်တူရက်မြန်မာနဲ့အင်ဒိုနီးရှားဆိုတဲ့ခေါင်းစဉ်နဲ့ M New Julie ရေးသားထားတဲ့ဆောင်းပါးကိုဒီဂျကာတာပို့စ်ကထုတ်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံကတိုင်းရင်းသားကိုယ်စားလှယ်တွေအစိုးရအရာရှိတွေစစ်ဘုတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာအင်ဒိုနီးရှားနိုင်ငံအာချေးကိုမကြာခဏလာရောက်ကြပါတယ်အာရှငင်းညာရေးဖြစ်စဉ်ကိုအထူးစိတ်ဝင်တစားလေ့လာကြပါတယ်ဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကမြန်မာနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့ဟာနိုင်ငံရေးအရာဖြစ်ထွန်းမှုတွေခက်ဆင်ဆင်ရှိလာခဲ့ပါတယ်1945မှာအင်ဒိုနီးရှားလွတ်လပ်ရေးရပြီး1948မှာမြန်မာနိုင်ငံလွတ်လပ်ရေးရပါတယ်အစပိုင်းမှာနှစ်နိုင်ငံလုံးပါလီမန်ဒီမိုကရေစီစနစ်ကိုရှောက်လှမ်းခဲ့ကြတာပါအခုမြန်မာနိုင်ငံအခြေအနေဟာအင်ဒိုနီးရှားဖြတ်သန်းခဲ့မှုရဲ့အခြေအနေမျိုးမှရှိနေပါတယ်လက်ရှိမှာမြန်မာစစ်တပ်က25ရာခိုင်နှုန်းပါလီမန်မှာနေရာယူထားပါတယ်2004တုန်းကအင်ဒိုနီးရှားမှာဖြစ်ခဲ့တဲ့အတိုင်းပဲဖြစ်ပါတယ်ဒါပေမဲ့မေးစရာကအင်ဒိုနီးရှားစစ်တပ်ဟာအဲ့ဒီနောက်ပိုင်းမှာနိုင်ငံရေးအာဏာကိုဆွန့်လွတ်ခဲ့တယ်လို့မြန်မာစစ်ဘုတ်ချုပ်တွေအာဏာဆွန့်နိုင်ပါမလားဆိုတာပဲဖြစ်ပါတယ်စိတ်ဝင်စားစရာဖြစ်ရတခုပြောရမယ်ဆိုရင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဟာဘီဘီစင်တာမှာဆွေးနွေးပွဲလုပ်တော့ကမြန်မာစစ်ဘုတ်ချုပ်တယောက်ကအင်ဒိုနီးရှားနိုင်ငံမှာမျိုးဆက်သစ်စစ်ဘုတ်တွေနိုင်ငံရေးအာဏာကိုဆွန့်လွှတ်အောင်ဘယ်လိုဆွဲဆောင်နိုင်ခဲ့သလဲဆိုတာမေးခွန်းထုတ်ခဲ့ပူပါတယ်။ဒါဝကြည့်ရင်မြန်မာစစ်ဘုတ်ချုပ်ကြီးဟာသူတို့ခေတ်ကုန်ပြီးဆိုတာကိုစီးထားကြပုံရပါတယ်။သို့တော်လည်းစီးပွားရေးအကျိုးအမြတ်အထူးသဖြင့်တရုတ်နဲ့လုပ်နေတဲ့ကြောက်စင်းအယောင်အဝယ်ကိုဘယ်လိုဆွန့်လွှတ်ရမလဲဘယ်လိုရဆန်းရမလဲဆိုတာမသိကြပါဘူး။တကယ်တော့အင်ဒိုနီးရှားမှာလည်းဒီလိုပဲစစ်တပ်ထိပ်ပိုင်းတွေကတနိုင်ငံလုံးရဲ့စီးပွားရေးကိုတချင်ကလော်ဂျီအုပ်ချုပ်ကင်ထားခဲ့တာပါ။အခုခါမြန်မာနိုင်ငံကလမ်းစုံလမ်းကွက်ကိုရောက်နေပါတယ်။အာဆီယံကတဆင့်မြန်မာနိုင်ငံကိုအင်ဒိုနီးရှားလိုဖြစ်လာအောင်ဆွဲဆောင်စီရင်တဲ့နေရာမှာအင်ဒိုနီးရှားနိုင်ငံဟာအရေးပါတဲ့အခန်းကပေါင်ဝင်သင့်ပါတယ်။တယန်ဇာတာပေါ်ကျွဲတဲ့မြန်မာနိုင်ငံဟာချမ်းသာတဲ့အိမ်နီးချင်းတွေကိုချက်ချင်းအမိလိုက်နိုင်မယ်အလားအလာရှိနေပါတယ်။သို့တော်လည်းပြည်တွင်းပြဿနာကိုတော့သူတို့အရင်ဖြေရှင်းကြားလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာ။ကျွန်တော်ထွက်ပြေးရင်သူတို့ပြောမယ်ဆိုတဲ့ခေါင်းစဉ်နဲ့Frontier မြန်မာမှာ Andy Hall နဲ့ပြုလုပ်ထားတဲ့ interview ကိုဆက်လက်တင်ပြလိုပါရစေ။ Andy Hall ဟာထိုင်းနိုင်ငံမှာအခြေစိုက်ပြီးမြန်မာအလို့သမားအခွင့်အရေးကိုဆောင်ရွက်နေတဲ့အကြံပေးပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်။ British နိုင်ငံသားနှစ်ဦးသတ်မှုနဲ့စေတံပေးခြင်းခံနေရတဲ့မြန်မာလူငယ်တွေအတွက်ကူညီပေးနေတဲ့ British လူမျိုးစစ်နေတူလည်းဖြစ်ပါတယ်။သူထိုင်းကိုရောက်လာပြီးတဲ့နောက်17နှစ်အတွင်းထိုင်းနိုင်ငံရောက်နေဆက်ဖြတ်မြန်မာတွေအခြေအနေမဆိုးစလောက်တိုးတက်လာတဲ့ဆိုပေမဲ့ထိုင်းအစိုးရရဲ့မူဝါဒရောမြန်မာအစိုးရရဲ့မူဝါဒပါပန့်ရင့်နေပါတယ်။အမျိုးသားရေးလူမှုရေးစီးပွားရေးလုံခြုံမှုစီစဉ်မဲ့ရေးရှည်လူဝင်မှု policy မရှိကြပါဘူး။ပြင်ပကလူတွေတလောက်စမ်းနဲ့ချီပြီးတော့မိခွန်နေရတဲ့ကိစ္စမှာကောက်မွန်တဲ့မူဝါဒတရားမရှိရင်ကမောက်ကပတွေပဲဖြစ်နေမှာပါ။ NLD အစိုးရလက်ထက်မှာတော့တိုးတက်မှုရှိလာပါလိမ့်မယ်။ဒေါအောင်ဆန်းစုကြည်မဟာချိုင်ကိုရောက်ရှိခဲ့တော့ကမြန်မာအလို့သမားတွေရဲ့အတက်နိုင်ဆုံးဆောင်ရွက်မယ်လို့ပြောသွားခဲ့လေတော့အခုစုအနိုင်ရလာတဲ့အခါလူတိုင်းကအားတက်နေကြပါတယ်။ထိုင်းရောက်မြန်မာတွေဟာတနေ့ကို10ဒေါ်လာကနေဒေါ်လာ20ထိရနိုင်ပါတယ်။တော်ယုံတယုံဆိုအခမ်းမဲ့စိတ်ကူးခွင့်ရပါတယ်။ဒါကြောင့်အလုံးလူလူမြန်မာနိုင်ငံကိုပြန်ကျင်ကြပေမဲ့စီးပွားရေးအရာတော့ပြန်နိုင်လိမ့်မယ်မထင်ပါဘူး။ကော့တောင်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့သေတံချမှတ်ခံထားရတဲ့မြန်မာလူငယ်နှစ်ဦးအယူခံမှုမှာရှုံ့နေခဲ့ရင်ကွန့်မြတ်ခံရမယ်ထင်သလားဆိုတဲ့မိကုံကိုဖြေကြရမှာတော့ အယူခံကအစင်းစင်းရှိနေတဲ့အတွက်၄နှစ်၅နှစ်လောက်ကြာမြင့်ပါလိမ့်မယ်။သေတံအတီးပြုခံရတဲ့ဆိုရင်လည်းဘီရင်ကရှော့ပေါ့ပေးလို့ရပါတယ်။ဒါမှမဟုတ်အပြစ်ကိုဝန်ခံပြီးလူငင်းချမ်းသာခွင့်တောင်းခံရင်လည်းရှော့ပေါ့ခွင့်ရနိုင်ပါတယ်။သေးတန်းစီရင်ခံရမယ်လို့တော့မထင်ပါဘူးသူတို့ဆက်တယ်ဆိုတာအထောက်ထားလည်းလုံးဝမရှိပါဘူးဥစားသဖြင့်အန်ဒီဟောကဖြေဆူထားပါရခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ဖြစ်ပါရခင်ဗျာအခုတော့ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American Indian 3 English စာတင်ကန်းစာကိုနားဆင်ကြအောင်ပါ
ဒီမြင့်တဲ့အတွက်ကျင်ပြမင်း idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘက်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြန်မာရေးရသုံးသက်ချက်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးပါမယ်ကမ္ဘာပေါ်မှာအချိန်အကြာဆုံးယူနေရတဲ့အာဏာလွှဲပြောင်းမှုမြန်မာနိုင်ငံမှာမကြခင်ဖြစ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့မလွှဲပြောင်းခင်မှာအမီးနှုတ်ကောင်းနှုတ်ခံနေရတော့ဒီအာဏာတကယ်လွှဲပြောင်းတဲ့အခါမှာဘာများကြံတော့မှာပါလဲချော်ချော်မွေမွေကိုဖြစ်နိုင်ပါမလားဆိုတာပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ဥဖေတန်းနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဥရဲထုံးတို့ကိုဥကြော်စံတာကဆွေးနွေးမေးမြန်းပြီးတော့သုံးသက်တင်ပြထားပါရခင်ဗျာ
ဥပ္ပဒါတို့တော့အမကြီးပြောပါဘူးအနာထွဲ့ပြောင်းရေးနဲ့ပတ်သက်ပြီးတော့ရှေ့ကိုအစဉ်ပြေပြေချောချောရှူရှူဖြစ်မယ်လို့ထင်ပါလားခင်ဗျာ
ဒေါန်ဆန်းစုကြည်နဲ့တိုင်းလာပြီးပြည့်ရခံမှာတော့ဒေါန်ဆန်းစုကြည်ကပြောတယ်အဲဒီနိုင်ငံမှာတဲ့ငါးလလောက်အနာထွဲ့ပြောင်းရေးမှာကြာရမျိုးကိုသိတယ်တဘာမှမရှိတဲ့အဲကြာတဲ့အချိန်မျိုးဖြစ်တယ်ဆိုတော့ပြောတာရခင်ဗျာ။အဲဒါပေမဲ့ကျွန်တော်တို့တစ်ခါကကြည့်ရင်တော့အခု NLD ဖြစ်ကြရောသူရဖြစ်ကြရောနော်ဌာနဆွဲကြောင်းရေးတဲ့အဲဒီလိုစနစ်ကြီးကလုံနေကြတာပြေပါရခင်ဗျာ။ဒီလူတွေကလည်းအဲ့ဒီပေါ်မှာတအားကျွန်တော်တို့စောင်းစားပြီးတော့မျောကိုးပြီးတော့ဝမ်းသာရှင်နေကြတယ်ပေါ့။အဲ့ဒါကြောင့်ဒီလိုအချိန်မျိုးကိုတစ်ခါတစ်လုံးကပြေပါရတယ်။ဒီလူတွေကလည်းလူလာပါတယ်။အဲ့ဒါကြောင့်ဌာနဆွဲကြောင်းရေးကတော့ကျေကျေချူချူဖြစ်မယ်လို့ကျွန်တော်ကတော့ယူရပြောချင်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဦးရထွန်းရဲ့သဘောလေးပြောပါအောင်ခင်ဗျာအနာလွှဲပြောင်းရေးစိတ်ချလက်ချအေးစစ်ဖြစ်သွားမယ်လို့ယူဆပါသလား
အဲကျွန်တော်အမြင်အရလဲအနာလွှဲပြောင်းရေးကတော့ကျေကျေချူချူဖြစ်လိမ့်မယ်လို့ပဲအဲမူလကလေးကမျှော်လင့်ထားပါတယ်နည်းနည်းလေးကြာနေတာကတော့အစိုးရတက်တန်းငါးနှစ်ပြည့်တဲ့အချိန်နဲ့မတိမ်မရိမ့်မှရွေးကောက်ပွဲတွေကျင်းပပေးဖို့လိုတယ်ဥပမာအစိုးရတက်တန်းကမတ်လ31ရက်နေ့မှာ9နှစ်ပြည့်မှာအဲ့ဒီတည်းမှာဆွဲပြောင်းနိုင်မယ်ဆိုရင်ကျွန်တော်တို့ကတစ်လလောက်ကြိုပြီးတော့ရွေးကောက်ပွဲလုပ်မယ်တစ်ပတ်နှစ်ပတ်အတွင်းမှာရွေးကောက်ပွဲရလဒ်တွေတည်ပြီးတဲ့အခါကျတော့ဖြစ်တော်ပစ်ကိုစမယ်ပြီးရင်ဒီအာဏာဆွဲပြောင်းတာလုပ်မယ်ဆိုလို့ရှိရင်တော့စိတ်မကြောက်ဘူးပေါ့အဲ့တော့ဆိုလိုချင်တာကဒေါက်ဆန်းသူကြည့်ပြောတာလည်းမှန်ပါတယ်ကျွန်တော်တို့ကဒီ9လလောက်ကြီးချားနေတဲ့အခါကျတော့စိတ်ကြာတယ်ဒီခြားထဲမှာဒီအစိုးရရဲ့ထောင်ရွက်ချက်တွေနဲ့ပတ်သက်လို့လည်းအဲ့လိုမျိုးနောက်ကျလာတဲ့သူတော်ကရုံးရှင်ကြောင်းတင်းဖ ဖြစ်တာတွေလည်းရှိတာပေါ့လေဒါကြောင့်ဒါတွေကတော့မကောင်းဘူးမကောင်းတော့နောင်မှမဖြစ်အောင်တော့ကျွန်တော်ရွေးကောက်ပွဲကိုအဲ့လိုနောက်ကျပြီးတော့ကျင်းပလို့ရပါတယ
်အနာလွှဲပြောင်းရေးကိုအချိန်ကြံ့ကြစေတာကအပြည့်ဝမလွှဲရင်လို့ဆိုတဲ့သဘောအဲ့ဒီအတွက်ကြောင့်ထော်တော်ကန့်လန့်လုပ်နေသလားဆိုတာသံမှန်အရသားရဲ့အမြင်ကအဲ့လိုမြင်ကြပါတယ်59ဆောက်ကိုထောက်ခံတယ်ဆိုတာမျိုးတော့လှုပ်လာကြတယ်ဆိုတော့ဒီလူရက်တွေကိုကြည့်မဲဆိုရင်အနာလွှဲကျင်တဲ့ဆန္ဒသူတို့စိတ်ထဲမှာတကယ်ရှိရလားဆိုတာလူတွေကသံတရားရှိကြပါတယ်ဥဖေသံဘယ်လိုမြင်ပါလဲခင်ဗျာဒီကိစ္စတွေကို
ဘာပြောပြောဒီကျွန်တော်နှစ်ပေါင်း90 60အတွင်းမှာဒီလိုအနာလွှဲပြောင်းပြီးတယ်ဆိုတာအရသားကိုတစ်ခါမှမရှိခဲ့လို့ရောအဲ့ဒါကိုနားလည်ပြီးတော့ကျွန်တော်တို့ hand over ဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်စိတ်ရှိဒီတိခံပြီးတော့ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ်ဒီ59ဆလုံးအပိုင်းကြတော့ဒီအနာလွှဲပြောင်းရေးနဲ့အဲကျွန်တော်ကတော့ဟိုတက္ကသီစဉ်းစားပါတယ်အားဖြင့်ကိုဆလုံးကတော့ကျွန်တော်တချိန်ကအာနာချင်းကြီးကနော်ဟိုဥရိရေးဆွဲတဲ့အခါမှာတုံးတယောက်ကိုရည်ရွယ်ပြီးတော့ဆွဲတဲ့တာပဲဖြစ်ပေါင်းဖြစ်နေဒီ59ဆလုံးနဲ့ပတ်သက်ပြီးတော့အာနာဆွဲပြောင်းရေးအတွက်အခက်အခဲအဲဖြစ်အောင်ဆက်ကကြံနေရတော့ကျွန်တော်ကဟုတ်အဲ့လိုမျိုးတော့ကျွန်တော်ကမယူဆဘူးဒါတော့သူသမရဖြစ်ဖို့ဟိုပဲသူကလူလာတယ်မလူလာရင်လည်းအဲ့ဒီမှာပတ်သက်လို့ဖြစ်ပါလိမ့်မယ်တစ်ခါကတပ်မတော်နဲ့လည်းအဲ့ဖွဲ့စည်းပုံကိုလုံးဝပုံအပြတ်မခံချင်တဲ့အဲ့ဒါဒီကကွယ်မဲဆိုတဲ့သဘောမျိုးကိုစက်ပြီးပြနေကြလဲအဲ့ဖြစ်ပါလိမ့်မယ်
။ဥရထွန်းကရော59စကိစ္စနဲ့အနာလွှဲပြောင်းရေးဟာတရားစီလို့ထင်ပါလားခင်ဗျာ
။မှန်ပါတယ်။59စလုံးပြင်ဆင်ပြီးဒေါန်ဆန်းစုကြည်သမရဖြစ်ရေးဆိုတဲ့ဥစ္စာကအမှန်ကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ပြီးမှလုပ်ရမယ်လုပ်တဲ့ကိစ္စပေါ့နိ။အဲ့တော့ကျွန်တော်တို့ဖွဲ့စည်းပုံကိုဆိုင်းငံ့ပြီးတော့လုပ်မယ်ဆိုတာအပေါ်မှာမျှော်လင့်ချက်ထားပြီးတခါတည်းဒေါန်ဆန်းစုကြည်ကိုသူတို့ဒီတမရအဖြစ်နဲ့ကျင်ကျင်ပုံရပါတယ် NLD ဘက်ကလည်းအဲ့ဒီလိုကျင်ပဲကိစ္စကိုကျွန်တော်တို့ဥက္ကိုနီပြောတဲ့သဘောထားကသူကအစ်တော်ထဲမှာအများစုမဲဒီဟိုပေါ့လေတမန်အများစုမဲနဲ့သုံးပြနိုင်တယ်ဆိုတဲ့ဟာမျိုးကိုသူတို့ပြောလာတဲ့အခါကျတော့အဲ့ဒီအတိုင်းလုံမယ်ဆိုရင်နောက်မှလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုအနိုင်ရပါတီကအဲ့ဒီလိုထိုင်းငံ့ပြီးတော့ဒီလုံလာမယ်ဆိုလို့ရှိရင်နောက်အစင်လာဖြစ်သွားလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကတော့အလကားဖြစ်သွားမှာပေါ့လေဒါကိုဒီတမတော်ဘက်အနေနဲ့ဒါကိုစဉ်းစားမိပုံနဲ့ရပါတယ်ဒါကြောင့်မလို့ထိုင်းငံ့တဲ့ကိစ္စကိုတော့သဘောမတူနိုင်ဘူးလို့အဲသူတို့အဲ့ဒီလိုပြောပုံရပါတယ်ဆိုတော့ခုနဥဖြစ်တန်းပြောသလိုကျွန်တော်တို့ကအစိုးရဖွဲ့ဖွဲ့ပြီးတော့အနာဂတ်ပြောင်းရေးကိုအရင်လုပ်ဖို့ကအဓိကတော့မတ်လ31ရက်နေ့ကျွန်တော်တို့နောက်ဆုံးဖြစ်ရပါမယ်အဲ့ဒါ9နှစ်တည့်တည့်ပြည့်တဲ့နေ့ပါလေအဲ့ဒီတော့အချိန်နဲ့ဖြစ်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခုကအနာလွှဲတယ်ဆိုတော့အနာကဘယ်လောက်ပါသေးလို့လဲအခွန်ပဲလွှဲသလိုဖြစ်နေတယ်ဆိုပြီးတော့မြင်တဲ့အမြင်တချို့လည်းရှိပါတယ်ဘာကြောင့်လဲဆိုတော့ဥထုပ်ရေးမှာဆိုရင်လည်းအဓိကဝန်ကြီးဌာနတွေကိုစစ်တပ်ကချုပ်ကန်ထားတဲ့ဟာတွေနောက်အရေးကြီးတဲ့ပြင်းတဲ့တချို့ရဲ့ဝန်ကြီးချုပ်ရာထူးတွေကိုသူတို့တောင်းခံနေတဲ့ကိစ္စတွေစသဖြင့်ပေါ့ကြာဆိုတော့ဒီကိစ္စတွေကိုလည်းပဲလူတွေကတွေ့ကြတယ်အနာထွက်လိုက်လို့ကဘာပါမှလည်းအထူးသဖြင့်ဝန်ကြီးဌာနတွေမှာဆိုအတွင်းဝင်လာ permanent အမြဲတမ်းအတွင်းဝင်ဆိုတဲ့ရာထူးတွေကိုစစ်တပ်ကလူညီလူခန့်ထားတယ်ဆိုတော့ဒါတွေဟာလည်းပဲအနာထွက်တဲ့နေရာမှာပြည်သူလူထုရွေးကောက်တင်မြှောက်တဲ့အစိုးရလက်ထက်ကိုအနာသိမ့်မြောက်ဖ ೇನೆ သူတို့စီပီသား establishment စစ်တပ်ကြီးဆိုတဲ့အဆိုင်ပိုင်းမှာပဲအနာကြံခဲ့အောင်လုပ်ထားတယ်လို့တွက်ကြပါရယ်အဲ့ဒီကိစ္စကိုဥပဒေမှာပြောလို့ပါလဲ
ဒီလိုအဲ့လိုတွေးရကြတာတစ်သက်ကမှန်ပါတယ်ခင်ဗျာတက်နေတဲ့အတိုင်းရဲ့အဲ့ဒီအထက်ဝန်ကြီးဌာနတွေကိုဟိုသူကအကင်ထားတာပေါ့နော်အဲ့ဒါကြောင့်ဒီစည်းဝင်ရဲ့အချက်တဲကိုသူတို့ဟိုကြော်သွားတဲ့အခါမှာအဲ့ဒီ NLD အစိုးရအနေနဲ့ထုတ်ပြန်ခွင့်ဒီဟာဒီအကန့်အသတ်အဲ့ဒီမှာရှိနေပါတယ်အဲ့ဒါမဲ့ကျွန်တော်ကဒီလိုအရှင်းခံမျိုးမှာအစိုးရကျွန်တော်ကကျမဒီအလစ်ချင်မဲ့ဒီတော့အပုံစံမျိုးကိုတွားပြီးတော့တောင်းဆိုနေမယ်ဆိုရင်ကျွန်တော်တို့ဟိုတချိန်ကဘာမှလည်းမလုပ်နိုင်ခဲ့တဲ့အချိန်မျိုးမှာဒီလောက်ထိလုပ်နိုင်တာကိုကျွန်တော်တို့ကအာဒါတစ်ခါကကျွန်တော်တို့ကအားသာချက်ပေါ့နော်ကျွန်တော်အခြားကိစ္စတွေအများကြီးလုပ်နိုင်ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်မဲ့နဲ့အဲဒါတွေကိုတစ်တက်လုံးကျွန်တော်တို့ဟိုပြေးထားစရာလည်းအကြောင်းမရှိပါဘူးဖွဲ့စည်းပုံကိုကျေးဇူးရမယ်တမတော်ရဲ့သူတို့ထဲမှာပါဝင်တတ်မှုကိုချော့ချတယ်လို့ဝင်းဌာနတွေကိုဒီလိုယူဆတာကိုလည်းကျွန်တော်တို့ကချော့ချရမယ်အဲ့လိုကျွန်တော်တို့မလုပ်နိုင်သေးပါဘူးအတန်ပတ်ရှိရဲ့အဲဒီဝင်းဌာနတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တတ်တဲ့နှိမ့်ဆက်ပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်အောင်ကျွန်တော်တို့ ကျိုးစားရမယ်အဲ့ဒီဖက်ပေါက်ကပဲကျွန်တော်တို့ဒီအပြင်ကုပြောင်းဧကလာကိုမြင်းမြန်းသားသားချွတ်ချွတ်မွေ့မွေ့နဲ့တွားနိုင်မယ်လို့ကျွန်တော်တို့ကယူဆပါတယ
်ဥပိသံကတော့အကောင်းမြင်တယ်သုံးသက်သူတွေကတော့အနာလွှဲရဆိုမဲ့အနာကအခွန်ပဲဖြစ်နေပြီးတော့အနှစ်သာရဘာမှမပါလာသလိုဖြစ်နေပြီလို့သုံးသက်ချက်အဲ့လိုပြောကြချက်တွေနဲ့ပတ်သက်ပြီးတော့ဥရထွန်းရဲ့သဘောထားလည်းသိရမှာလား
ကိုကြီးပုံချေကဥပဒေရစဉ်ကျွန်တော်က9နှစ်တကယ်ရွေးကောက်ပွဲနိုင်လာတဲ့ဒီအစိုးရအဖွဲ့ကတော့ပြောင်းလဲဖြစ်သွားမှာပေါ့အောက်ခြေအုပ်ချုပ်ရေးရန်တရားကြီးကတော့ငကူအဟောင်းကိုပဲဆက်ခံရတာဖြစ်တယ်အဲ့ဒီရန်တရားကြီးကတော့ကျွန်တော်ထင်တဲ့ဒီဒီကျွန်တော်တို့အများကြီးကိုပြုရင်ပြောင်းလဲရေးတွေလုပ်ရမှာလုပ်ရမှာဆိုတဲ့အခါကျတော့စစချင်းမှာတော့ဒီဟာတွေကအပြောင်းလဲတွေကတိတိတသာဖြစ်နိုင်မယ်မဟုတ်ဘူးပြည်သူလူထုညှော်လင့်တယ်လို့ဝုံတိုင်းတော့ဖြစ်လာမှာမဟုတ်ဘူးပြည်သူလူထုနဲ့အထုတ်တဲ့ဒီရန်တရားရဲ့ကြားမှာအပြန်လန်ထင်းကြောင်းတဲ့စနစ်တွေထည့်ဖို့ရယ်ဒါတွေကိုတော့ဒေါန်ဆန်းစုကြည်တို့ NLD အစိုးရကတော်တော်လေးကိုဒီကျွန်တော်တို့လုံလဆိုင်ပြီးတော့လုပ်ရမယ်နော်ဥပဒေတွေပြဋ္ဌာန်းပြီးတော့ကျွန်တော်တို့ကအပြောင်းလဲတွေလုပ်နိုင်မယ်ပြည်သူလူထုအတွက်ဒီဆောင်ရွက်ပြီးတဲ့အစိုးရရန်တရားကြီးဖြစ်လာအောင်လုပ်နိုင်တယ်ဆိုတာကတော့ဥပဒေတွေပြင်ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒါပဲကျွန်တော်တို့ဆိုရင်ကလည်းပဲဘယူရိုကရေစီအထုတ်ရေးရန်တရားဆိုတာတကယ်တမ်းအာဏာရှိမှသာပြုပြင်လို့ရတာပါတကယ်တော့သောသောကပြောသလိုအဓိကအနှစ်သာရရှိတဲ့အာဏာတွေကိုစစ်တပ်ကထိန်းချုပ်ထားတယ်လို့တရားပြောမှဆိုရင်အဲ့လိုယူထားရဆိုတာပြင်ရလွယ်ပါမလားကိုလိုနီခေတ်ကလည်း90တထာနာအုပ်ချုပ်ရေးဗမာလူမျိုးတွေ9000သားဝန်ကြီးတွေဖြစ်ပေမဲ့အင်္ဂလိပ်အတွင်းဝန်တွေကပဲအဓိကချုပ်ကန်ပြီးတော့သူတို့လွတ်သွားကြတာပဲအဲ့ဆိုတော့အဲ့လိုအခက်အခဲမျိုးကမတွေ့နိုင်ဘူးလားဦးရထွန်းအခု
အဲတွေ့နိုင်ပါလေဒါပေမဲ့ကျွန်တော်တို့ကအခုဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်ကြောင့်ကျွန်တော်တို့ဒိုချုပ်ကံမှုပြင်ထန်နေတာရှိသလိုဒီအောက်မှာရှိတဲ့ဒီနယ်နဲ့တန်းတေသကြီးအစိုးရအဖွဲ့တွေကဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အတိုင်းရဲရဲတင်းတင်းမလုပ်ရဲတာမတောင်းဆိုရဲတာတွေတောင်းလဲဖြစ်နိုင်တယ်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှူးခရိုင်အုပ်ချုပ်ရေးမှူးတန်းတေသကြီးဒီနယ်အုပ်ချုပ်ရေးမှူးဟာနော်ဒီနယ်အစိုးရအဖွဲ့ရဲ့အတွင်းမှုဖြစ်ရမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုထားတယ်ပြည်내တိုင်းဒေသကြီးအုပ်ချုပ်ရေးမှူးများဟာပြည်ထရေးဝန်ကြီးကိုတာဝန်ခံရမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုမှထားဘူးအဲ့တော့အဲ့လိုဟာမျိုးလေးတွေပေါ့လေဒါနမူနာကျွန်တော်ပြောပြတာပါအဲ့တော့အခြေခံဥပဒေမှာအောက်ခြေမှာဖက်ဒရယ်စနစ်ပြည်ပြင်းစွာလောက်ကန်ဆောင်ရွက်နိုင်တဲ့ဟာတွေရှိတယ်ချိုးကိစ္စတွေမှာဆိုလို့ချင်းလဲဥပဒေပြဋ္ဌာန်းပြီးတဲ့အခါကျတော့ check and balance ပေါ့အပြန်အလှန်ထိန်းချုပ်တဲ့စနစ်တွေဖြစ်အောင်ကျွန်တော်တို့ကတည်ဆောက်လို့ရတယ်အခုအစိုးရဟောင်းကထည့်ထားတဲ့ပါမဲနဲ့လုပ်ဝင်ဆိုတဲ့ပုံပုံတွေကိုတော့အရေးချင်းရှိတယ်ယူသားတယ်တုံးလို့ရတယ်ဆိုရင်ဆက်သုံးပြီးတချို့ဟာတွေကြာတော့လဲပြရမယ်လို့ကျွန်တော်ကတော့မြင်ပါတယ
်တကယ်တော့ဒါဟာကျင်းနဲ့ကျဥ်လို့ပဲဖွဲ့စည်းပုံပြင်မှဖြစ်မယ်သူတို့ရဲ့သဘောတူညီပြီးရမှဖွဲ့စည်းပုံကိုပြင်နိုင်မယ်ဆိုရတော့အများကြီးရှိမှာပါဗျာအဓိကကျွန်တော်ပြန်ပြီးတော့ထောက်ပြချင်တာတစ်ခုကတော့အခုလက်ရှိဖွဲ့စည်းပုံထဲမှာ Federal Snit အမှန်တကယ်ပေါ်ပေါက်လာတဲ့အခြေခံတောင်ပါနေတယ်ဆိုတော့နည်းနည်းဖွဲ့စည်းပုံအပေါ်မှာဥရထွန်းဟာအကောင့်မြင်လို့နေလို့ကျွန်တော်ထင်တယ်ဥဖေသံပဲလို့သဘောပါလဲ
ဆက်တဲ့အမျိုးပါတယ်လို့အတင်းတရာအားဖြင့်ကျွန်တော်တို့ပြောနိုင်တာတော့ရှိပါဗျာဒါမှအမြစ်သာရအားဖြင့်ကတော့ဘာမှမရှိသလောက်ပဲကြာအဲအဲ့ဒါကြောင့်ကျွန်တော်တို့ဖက်တဲ့ပြည်တော်စုတစ်ခုပေါ်ပေါက်လာဖို့ဆိုတာသွတ်တော်တဲ့ကကြီးပဲကျွန်တော်တို့လုပ်လို့မရဘူးကျွန်တော်တို့သွတ်တော်မှာဆင်းနေတာကိုတက်ကလုံးဝပြည်သူနဲ့ပြေရှာသူကလက်မခံဘူးဆိုရင်တော့ချုံဒါမှတစ်ဖက်မှာလက်မခံအင်အားစုတော်လိုင်းအင်အားစုတွေရှိတယ်အဲသူတို့နဲ့ကြာတော့အပေးယူဆွေးနွေးနိုင်တယ်အဲ့လိုမျိုးနဲ့ဆက်ကြလဲတစ်ဖက်ကဒီဖက်ရဲ့ပြည်တော်စုသွားရလမ်းကိုပုံဖော်ပါလိမ့်မယ်လက်ရှိပြည်တော်စုစနစ်ကိုပြည်ပြင်းပြောက်ရမယ်လို့တက်ကြရောပြည်သူရောအစိုးရရောလက်နားလည်းလက်ခံလာတဲ့အချိန်မှာတော့ဒါအားသာဖက်ရဲ့ပြည်တော်စုကိုသွားတဲ့ဖွဲ့စည်းပုံသူပြည်ပြင်းဖြစ်ပေါ်လာလိမ့်မယ်ယူဆပါတယ်နော
်ဟုတ်ကဲ့ကျွန်တော်နိုင်ငံရေးအုပ်ချုပ်ရေးအနာလွှတ်ပြောက်မဲ့ကိစ္စကိုပြောပြပါပြီကျွန်တော်နောက်ဆုံးအချင်းချင်းဖြစ်စရာစီးပွားရေးအခုမြန်မာနိုင်ငံကသတင်းတွေအရစရန်စတာစီးပွားရေးလုပ်ငန်းတွေလည်းပဲအနာမလွှတ်ခင်အကုန်လုံးကိုပြောင်းသတင်းခေါင်းကိုကျုံပြီးတော့ယူနေကြတယ်ဆိုတာကြားရပါတယ်သတင်းတွေမှာလည်းဖတ်ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဥရထွန်းပဲလို့ပြောချင်ပါတယ်ခင်ဗျာ
အထူးသဖြင့်တော့ဒီလိုပြောင်းသတင်းခေါင်းယူတယ်ဆိုတဲ့ကိစ္စမှာပြီးခဲ့တဲ့ကျွန်တော်9နှစ်ကာလမှာကရဲဘူကဒရနာလို့သတ်မှတ်တဲ့ဒီလိုမိုင်းတွင်းတွေကိုဟို mass production ပေါ့အကြီးအကျယ်ဒီလိုထုတ်လုပ်တဲ့ဥစ္စာကိုကျွန်တော်ခွင့်ပြုထားတယ်ခွင့်ပြုထားတော့အဲ့ဒါကိုကျွန်တော်ကဥပဒေအရဒါကိုဒီလိုခွင့်မပြုဖို့ကျွန်တော်တို့မသွားဆောင်နိုင်ကြဘူး။ဘာကြောင့်လို့ဆိုတော့ပြည်ထောင်စုပါတီကပဲတွတ်တော်မှာအင်အားအများစုဖြစ်နေလို့အဲ့တော့ဒီအချိန်မှာကျွန်တော်တို့ကဒါကိုတားခြင်းလဲဆိုလို့ရှိရင်ဥပဒေပြဋ္ဌာန်းပြီးတော့တားလို့ရတယ
်။ဥပဒေပြဋ္ဌာန်းရင်မှတ်ချက်တားခြင်းပါလား
။အင်းဒါတော့ဗျာဒီပေါ်၄၆၀ အာနာရှင်ဆိုရပြီးဆက်ဆက်ပေါ့ကိုထင်းဘလို့လောက်လာခဲ့ရတာပဲတိုင်းပြည်လည်းပြောင်းတလင်းခါနေပါပြီဒီအချိန်တလလေးလောက်သွင်းမှာဒါတို့လည်းအဲလိုရသမျှကိုဟိုတင်ကျုံပြီးတော့ဟိုနောက်ဆုံးလက်ကြံလေးကိုရှင်းရတာပေါ့အာဒါကတော့ကျွန်တော်တို့နောက်အစိုးရလက်ထက်မှာပဲဒါဥရင်းနဲ့ညီမညီအလားမျိုးဥရင်းနဲ့ခိုင်မခိုင်ဆက်စင်းနိုင်ပါတယ်
ဥကျော်စံသာစီစဉ်တဆက်တဲ့အပတ်စဉ်မြမရေးတုံးသက်ချက်ကိုကြားခဲ့ကြရတာပါခင်ဗျအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုဒီဘက်သူယုံကြည်ရာအစီအစဉ်မှာတော့နိုင်ငံလုံးဆိုင်ရာအမျိုးသမီးများအဖွဲ့ချုပ် WLB ကတွဲဖက်အတွင်းရေးမှူးဒေါ်ဆူဆူနွယ်ဘာကိုယုံကြည်တယ်လဲဆိုတာကိုကြားနားဆင်ကြရပါမယ်မတ်မိုးဖြူကစီစဉ်တဆက်ထားတာဖြစ်ပါတယ်
မယုံကြည်တာကတော့ဒီလူမှုတန်ဝိုင်းတစ်ခုဖွပြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီမျိုးသမီးရောမျိုးသားရောအားလုံးကတူတကွပါဝင်ဖို့လိုတယ်ဆိုတာကိုကျွန်မယုံကြည်ပါတယ်။အဓိကတရားမျှတပြီးဒီတန်းလို့တဲ့လူမှုတန်ဝိုင်းတစ်ခုဒီဆောက်မယ်ဆိုလို့ရှိရင်တော့ကျွန်မတို့ဟိုလူကြီးတွေထဲဝဲကျော်ရှိတဲ့ကျွန်မတို့မျိုးသမီးတွေရဲ့ခံရတာကိုလည်းမေ့ထားလို့မရဘူးပေါ့နော်။လူမှုတာဝန်တော်ဖော်ပြထုတ်တယ်လို့ဆိုလို့ရှိရင်ကျမတို့ဒီမျိုးသားမျိုးသမီးဆိုပြီးတော့ခွဲထားပြီးလှုပ်ဆောင်ဖို့တော့မဖြစ်ဘူးပေါ့။ဒါဒီလိုလဲဆိုလို့ရှိရင်ကျမတို့ကဒီဖော်ပြထုတ်တဲ့လူမှုပိုင်းဝိုင်းတစ်ခုကိုသွားနေတယ်ဆိုလို့ရှိရင်များသောအားဖြင့်ဥဆောင်မှုပိုင်းမှာကကျမတို့လက်ရှိနေထားမှာဆိုလို့ရှိရင်မျိုးသားတွေပဲဥဆောင်မှုခံရတာမှဟိုသွားနေတာများတယ်လေ။အဲဆိုတော့မျိုးသားတွေပဲဝန်ထုတ်ဖို့ပို့ဖြစ်စေတဲ့ဟာလိုမျိုးဖြစ်နေတော့ကျမတို့ကဒီမျိုးသမီးတွေကိုလည်းမျိုးသမီးတွေလည်းဝိုင်းပြီးတော့ဒီတောင်ပေါ်တွေခွဲယူပြီးတော့ထမ်းဆောင်စီချင်တဲ့ဆန္ဒနဲ့ပေါ့နော်ဒါမှသာကျွန်တော်တို့ဖို့ပြိုတိုးတက်တဲ့ဘူတန်ဝဲတစ်ခုကိုမြန်မြန်ဆန်ဆန်ရောက်နိုင်မယ်လို့ကျွန်မကပြောချင်ပါတယ်ဒီကကဒီကျွန်တော်မျိုးသမီးတွေကိုအခွင့်အလမ်းတွေနေရာတွေဖန်ပြီးပေးဖို့လည်းလိုတယ်နောက်ပြီးလို့ရှိရင်မျိုးသမီးတွေကိုလက်တွဲခေါ်ပေးဖို့လည်းလိုတယ်ဒီဆိုင်မျိုးမျိုးတွေရဲ့ဆိုင်းရည်တွေကိုလက်တွေ့တုံးချခွစ်ပေးဖို့လည်းလိုတယ်ပေါ့နော်ပြီးလို့ရှိရင်မျိုးမျိုးတွေရဲ့ဆိုင်းရည်ကိုတိမှန်ကြည့်ပေးဖို့ဆိုတာလည်းအရင်ကြီးကြည့်တယ်ဟိုကျမတို့မြန်မာပြည်ရဲ့နေထားမှာဆိုလို့ရှိရင်တော့မျိုးမျိုးတွေကိုအခုဆိုလို့ရှိရင်ခွင့်လန်းပေးတာတွေတော့ရှိလာတယ်ဒါပေမဲ့ကျမတို့အတိမှန်ပြုဖို့ခံခံတာကတော့မိနေသေးတယ်ပေါ့နော်အဲ့တော့ကျမတို့ကဟိုမျိုးမျိုးတွေကိုခွင့်လန်းပေးုံနဲ့ဟိုမလိုတော့သေးဘူးခွင့်လန်းပေးပြီးလို့ရှိရင်လက်တွေ့ခေါ်ပေးဖို့ရဲ့ပြေလို့ရှိရင်တိမှန်ပြုတ်ပေးဖို့ဆိုတာကျမတို့မျိုးသမီးတွေရဲ့အရင်ရည်ကြီးတဲ့အပိုင်တွေဖြစ်ပါတယ်။တချို့ကတော့ပြောတယ်မျိုးသားတွေကဒီရည်ချင်းရှိရင်တော့အလိုလိုဥဆောင်မှုခံရမှာပါလာလိမ့်မယ်ဆိုပြီးတော့ပြောကြတာတွေရှိတယ်။ဒါပေမဲ့ကျမအမြင်ကျတော့ဒီလိုရည်ချင်းရှိမှပါရမယ်ဆိုတာထဲကျမတို့ကဒီလိုရည်ချင်းရှိအောင်ဘယ်လိုပတ်ဖို့ပေးမလဲဘယ်လိုလက်တွဲခေါ်ပေးမလဲဆိုတဲ့အပိုင်လေးတွေရှိလို့ရှိရင်တော့ပိုကောင်းတယ်။ဒါမှသာမတို့ကလူမှုတိုင်းဝိုင်းတစ်ခုဖွပြိုးတိုးတက်ဖို့ဆိုရင်မျိုးသမီးရောမျိုးသားရောကဟိုမြန်ဆန်ဆန်လေးနဲ့ဟိုကောင်းလို့ရတဲ့နေသားတစ်ခုဖြစ်မှာပါအဲမတို့တချို့ဟိုမျိုးသားတွေပြောကြတာကမျိုးမီးတွေကမွေးကလေးရသူတို့နဲ့မျိုးသားတွေနဲ့နန်းတို့ခွင့်ရရထားပြီးသားပေါ့နော်ဒါဖြစ်လို့ခွင့်ရတွေပူပြီးလိုချင်နေသေးလဲဆိုပြီးတော့ပြောကြတာတွေရှိတယ်တကယ်တမ်းတော့ကျမတို့ကခွေရီပူလို့ချင်လို့တောင်းဆိုနေတာမဟုတ်ဘူးကျမတို့မျိုးသမီးတွေမှာရှိနေတဲ့မွေးရပါခွေရီတွေကိုကန့်တတ်ထားတာတွေပိတ်ပင်ထားတာတွေရှိနေတဲ့အတွက်ဒီကန့်တတ်မှုပိတ်ပင်မှုတွေကိုဟိုဆက်ပြီးမထားဖို့အတွက်ကျမတို့ကတောင်းဆိုနေတာဖြစ်ပါတယ်ဒါကြောင့်လူမှုတော်ဝဲဖို့ပြိုးတိုးထက်ဖို့အတွက်ရှိရှိသမျှတောင်းဝန်တွေကိုကျမတို့မျိုးသမီးရောမျိုးသားရောခွဲဝေပြီးတော့တောင်းဝန်ယူမယ်ဆိုလို့ရှိရင်တို့တက်မှုလည်းမြန်လာမယ်ပုံပြန်လှပတဲ့လူမှုတာဝန်တစ်ခုလည်းဖြစ်လာမယ်လို့ကျွန်မနေလည်းပြောလိုက်ပါတယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ပတ်စင်ကနာဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာပ
ါအမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီ USA နဲ့ Coca-Cola ကုမ္ပဏီတို့ပူးပေါင်းပြီးဝါဒါလို့ခေါ်တဲ့ရေနဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းကတဆင့်နိုင်ဂျီးရီးယားမှာစီမံကိန်းတစ်ခုပံ့ပိုးကူညီပေးမဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်ဒေါ်လာ2တန်းကုန်ကျမဲ့ဒီစီမံကိန်းကနိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းက Cross River ပြည်နယ်မှာနေထိုင်တဲ့ဒေသခံ3000အထိကို2019ခုနှစ်နောက်ဆုံးထားတန်ရှင်းတဲ့တောင်သုံးရေနဲ့မိလာစနစ်ကောင်ရရှိရေးပံ့ပိုးကူညီပေးသွားမှာဖြစ်ပါတယ်။ USA နဲ့ Coca-Cola ကုမ္ပဏီတို့ပူးတွဲလှုပ်ဆောင်တဲ့ဒီရင်းနှီးမြှုပ်နှံမှုဟာဆိုရင်နိုင်ဂျီးရီးယားမှာကျန်းမာပြီးတော့တည်တံ့ခိုင်မြဲတဲ့လူအဖွဲ့အစည်းတွေတိစောက်အားမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးတန်ရှင်းတဲ့တောက်သုံးရေဖြန့်ဖြူးပေးနိုင်ရေးအဓိကအာရုံစိုက်ထားတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့အရေးကြီးတဲ့ဖွံ့ဖြိုးရေးလိုအပ်ချက်တွေကိုပံ့ပိုးပေးဖို့တန်ဓေထံခိုင်မာတဲ့ရောင်းရင်းတွေနဲ့ထိရောက်ပြီးတော့စံသစ်ဖန်တီးထားတဲ့ပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့အမေရိကန်ဆိုရကတန်ဓေထံချထားတဲ့အကြောင်းနိုင်ဂျီးရီးယားမှာရှိတဲ့ထောင်ပေါင်းများစွာသောပြည်သူတွေအတွက်ရေရှည်တည်တံ့ခိုင်မြဲပြီးတန်ရှင်းတဲ့တောက်သုံးရေရရှိရေးကိုကာကိုလာကုမ္ပဏီနဲ့လက်တွဲဆောင်ရွက်ရတာကိုလည်းဂုဏ်ယူမိပါတယ်လို့နိုင်ဂျီးရီးယားနိုင်ငံလာဂို့စ်မြို့မှာရှိတဲ့အမေရိကန်တန်ယုံကယာယီကောင်စစ်ဝင်ချုပ်ဝီလျံစတီယာကပြောဆိုခဲ့ပါတယ်နိုင်ဂျီးရီးယားဆိုရကဦးစားပေးအဖြစ်သတ်မှတ်ထားတဲ့ကဏ္ဍတစ်ခုမှာပံ့ပိုးကူညီပေးဖို့အတွက်ထူးခြားတဲ့မိဖက်ဖြစ်ပုဂ္ဂလိကကုမ္ပဏီတစ်ခုကအမေရိကန်ဆိုရအေဂျင်စီတစ်ခုနဲ့ပူးပေါင်းခဲ့တာဖြစ်တဲ့အကြောင်းနိုင်ဂျီးရီးယားနိုင်ငံဆိုင်ရာ USA အဖွဲ့ရဲ့ညွှန်ကြားရေးမှူးမိုက်ကယ်တီဟာဗေးကလည်းလက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောကြားသွားခဲ့ပါတယ်USA နဲ့ Coca-Cola ကုမ္ပဏီတို့ဟာဆိုရင်2009ခုနှစ်ကတည်းကနိုင်ဂျီးရီးယားနိုင်ငံမှာလက်တွဲလှုပ်ဆောင်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီလိုလက်တွဲလှုပ်ဆောင်မှုကြောင့်ရေအရင်းမြစ်စီမံခန့်ခွဲမှုအပိုင်းမှာတိုးတက်ခဲ့သလိုကာနိုနဲ့အီနူဂူပြည်နယ်တွေမှာရေရှည်တည်တတ်မဲ့တန့်ရှင်းတဲ့တောက်ရည်နဲ့မိလာစနစ်တွေကိုတိုးချဲ့နိုင်ခဲ့ပါတယ်။ရေနဲ့မိလာဝန်ဆောင်မှုတွေပံ့ပိုးပေးတာတကွေရေးတန်ရှင်းရေးပညာပေးမှုတွေစီမံကိန်းရှိရာဒေသတွေကလူအဖွဲ့အစည်းတွေမှာရေပတ်ဝန်းကျင်နဲ့မိလာဆိုင်ရာကော်မတီတွေဖွဲ့စည်းပေးခြင်းအပြင်ကာလာဝမ်းယောဂါ၊ဥယောင်ငန်းဖြားယောဂါနဲ့ဝမ်းပြဲဝမ်းလျှော်ယောဂါတွေလိုရေနဲ့ပတ်သက်တဲ့ယောဂါတွေမဖြစ်ပွားအောင်ကာကွယ်တားဆီးနိုင်ဖို့ကိုလည်းဝါဒစီမံကိန်းကကူညီပေးပါတယ်။အခုသဘောတူညီချက်အစ်တကနိုင်ဂျီးရီးယားမှာသူတို့ရဲ့ပူးတွဲလုပ်ငန်းတွေအောင်မြင်စေဖို့မူဝါဒတွေရေးဆွဲနိုင်အောင်အဖွဲ့အစည်းတွေကိုခွင့်ပြုဖို့ဝါဒလုပ်ငန်းတွေPC အောင်မြင်စေဖို့အတွက်မူပေါင်းချမှတ်ရမှာလဲအထောက်အကူပေးမှာဖြစ်ပါတယ်။လူသားအလုံးအတွက်မဖြစ်မနေလိုအပ်တဲ့တန့်ရှင်းတဲ့တောက်သုံးရေကိုနိုင်ဂျီးရီးယားပြည်သူတွေပုံမရရှိစေဖို့နိုင်ဂျီးရီးယားဆိုရပြင်နိုင်ငံတကာနဲ့ပုဂ္ဂလိကကဏ္ဍကလှုပ်ဖော်ကင်ဘတ်တွေနဲ့လက်တွဲလှုပ်ဆောင်ရတဲ့အတွက်လဲအမေရိကန်ပြည်ထောင်စုကဂုဏ်ယူမိကြောင်းပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အာဘိုးကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားဘုံမဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုပါတယ်အခုကြာတာလေးနေမနခင်အစီအစဉ်နေမှာကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထိန်ဒုံးကြီးတက်တီဆောက်တဲ့အစီအစဉ်တွေကိုပြစ်မှတ်ထားတဲ့ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုအသစ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကပို့ထုတ်နေမှာတခဲနဲ့အတည်ပြုလိုက်ပါတယ်မြောက်ကိုရီးယားဟာ21ရာစုနှစ်တွင်နျူကလ িয়ার ဆန့်တက်မှုပြုလုပ်ခဲ့တဲ့တခုတည်းသောနိုင်ငံဖြစ်ကြောင်းတကယ်ဆိုမြောက်ကိုရီးယားနျူကလ িয়ার ဆန့်တက်မှုကိုတစ်ကြိမ်မဟုတ်ပဲ၄ကြိမ်တောင်ပြုလုပ်ခဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာဘာဝါကမဲခွဲဆုံးဖြတ်ပြီးလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার တရားမဝင်နျူကလ িয়ার ဆန့်တက်မှုနဲ့လက်နက်တွေထုတ်ဖို့ကြိုးပမ်းမှုတွေအတွက်အရေးယူတန်ခါမှုနောက်ထပ်အသေးချမှတ်ဖို့ကုလသမဂ္ဂရဲ့မဲခွဲဆုံးဖြတ်ချက်နဲ့အညီအမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားအပေါ်ကျေပြန့်တဲ့အရေးယူတန်ခါမှုတွေကိုတည်ထောင်ချမှတ်ခဲ့ပါတယ်။လူပုဂ္ဂိုလ်9ဦးနဲ့အဖွဲ့အစည်း12ခုတို့အပေါ်အရေးယူတန်ခါမှုတွေချမှတ်လိုက်ကြောင်းအမေရိကန်ဘဏ္ဍာရေးနဲ့နိုင်ငံခြားရေးဌာနတွေကပို့ထုတ်နေမှာကြေညာခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ဒေသခံတိုင်းဒါပြည်သူတွေထိခိုက်နေနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးလွန်စွာဆွေးနွေးမိခင်ဖြစ်ရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရုံးကပို့ထုတ်နေမှာကြေညာချက်ထုတ်ပြန်ပါတယ်။ဌာနကိုယ်စားလှယ်ရနာတာကာလုတ်ဒက်ဆလီယန်ကမလာနေရနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တွေ့အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားဆင်နေတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာချိန်မှနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးဝေပါခင်ဗျာ။
This program has come to you from the Voice of America, Washington.